Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်းပြကြပါလိမ့်ခင်ဗျာ VOA American တန်းရဲ့2022ခုနှစ်မတ်လ14ရက်တနင်္လာနေ့မနေ့ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3049လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ထိတ်တန့်ရောက်တဲ့ဒင်းတွေတင်ပြတဲ့အခါနေတိုးရဲ့အဖွဲ့ဝင်နိုင်ငံဖြစ်တဲ့ပိုလန်နိုင်ငံရဲ့နေဆက်နာကိုဒီရုရှားတပ်တွေကလက်နက်ကြီးဒုံးကျည်တွေနဲ့ပစ်ခတ်နေပါတယ်။ဒါကအတင်းဆုံးမခံတဲ့ကိစ္စဖြစ်ပါတယ်။တခါရုရှားနိုင်ငံထဲမှာတော့ကျူးကျော်စစ်ကိုစန့်ကျင်ဆန္ဒပြသူ14,000ကျော်ကိုဖမ်းဆီးမှုတွေပြုလုပ်နေပါတယ်။ဒီလိုသတင်းတွေတင်ဆက်သွားမှာပါ။အဲဒီနောက်မှာတော့ GNU KNLA တပ်မဟာ9နဲ့စစ်ကောင်စီတပ်တွေကြားတိုက်ခိုက်မှုအတွင်းမှာစစ်ကောင်စီတပ်ဘက်ကဖမ်းဆီးခံရတာလက်နက်တွေသိမ်းခံရတာတွေရှိလာပါတယ
်။ဘာလို့လဲဆိုတော့ကျွန်တော်များအကျင့်လို့ဖြစ်နေပြီးပါလို့နည်းနည်းထိတယ်လည်းနည်းနည်းနာတာနဲ့ဟိုဒီကြောင်ရောက်လာတာပဲဒါတော့လျှောက်ပဲ။တပ်မှန်မှားကိုစိတ်တာပေါ့လေကျွန်တော်တပ်ကနေဖြစ်တဲ့နေရာများတာပေါ့ဒီမှာတော့
KNU ရဲ့ဒီနိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဖရိုးစောတော်နီပြောကြားတော့တာဖြစ်ပါတယ်သတင်းတွေအပြီးမှာကြားဖို့ရှိပါတယ်။တခါမြန်မာနိုင်ငံတွင်စီးရီးမတည်ငြိမ်မှုကြောင့်လင်းမြေတွေကိုစွန့်ပြေးနေရလို့ဒီပလတ်မြေတွေများလာတဲ့တည်င်းတခါသမရပူတင်နဲ့နီးစပ်တဲ့ဇင်ခံစီးပွားရေးလုပ်ငန်းတွေကိုထိန်းချုပ်ဖို့ကဘာကအကျိုးပန်းနေတာစတာတွေကိုတင်ပြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာတည်င်းတွေကိုဒေါခင်မျိုးတက်နဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါဦးခင်ဗျာ
ယူကရိန်းအနောက်ပိုင်းပိုလန်နယ်စပ်သားမှာတနင်္လာနေ့ကရုရှားရဲ့တိုက်ခိုက်မှုပါအမေရိကန်အတွက်တော့ငကိုကလေးကခံမှန်းတွက်ဆထားတာမျိုးဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။အမေရိကန်ထောက်လှမ်းရေးတွေနဲ့အမျိုးသားလုံခြုံရေးဆိုင်ရာအတိုင်းအဝန်းအတွက်ဒါဟာအဆမ်းမဟုတ်ကြောင်းရုရှားတပ်တွေတိုးတက်မှုတစုံတရာရအောင်မလုပ်နိုင်တဲ့အတွက်သမ္မတဗလာဒီမီယာပူတင်ကစိတ်ပျက်ပြီးအခုလိုတိုက်ခိုက်မှရမယ်ထင်လို့လှုပ်ခဲတာဖြစ်ကြောင်း Jake Sullivan က CNN သတင်းဌာနကိုပြောပါတယ်။ Ukraine အနောက်ဖက်စစ်အခြေစိုက်စခန်းဖြစ်တဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးစင်တာ ICPS ကိုရုရှားကတနင်္လာနေ့မှာပဲ့ထိန်ထုံးနဲ့ပစ်ခတ်တဲ့အတွက်35ဦးသေဆုံးပြီး134ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။ Lviv မြို့နဲ့တိုက်မဝဲတဲ့ဒီစခန်းဟာယူကရိန်းတပ်တွေကို NATO မဟာမိတ်တပ်တွေလေ့ကျင့်သင်တန်းပေးတဲ့နေရာဖြစ်ပြီး NATO တပ်တွေရှိတဲ့ပိုလန်နဲ့လည်း15မိုင်လောက်ပဲဝေးတာကြောင့်ရုရှားတပ်တွေရဲ့ပစ်ခတ်မှုတစုံတရာလွဲချော်ခဲ့ရင်ပိုးပြီးကျက်ပြန့်တဲ့စစ်မှက်ဖြစ်ပွားလာနိုင်တာကိုစိုးရိမ်လာကြတာဖြစ်ပါတယ်။တကယ်လို့ရုရှားရဲ့ပြစ်ခတ်မှုကနေတိုးပိုင်နဲ့ထဲကျလာမယ်ဆိုရင်နေတိုးမဟာမိတ်တပ်တွေကတုံ့ပြန်ကြမှာဖြစ်ကြောင်းလဲ Jake Sullivan က CBS သတင်းဌာနကိုပြောပါတယ်။ရုရှားဟာယူကရိန်းကိုဒါရုလက်နက်တွေနဲ့တိုက်ခိုက်မှာကိုစိုးရိမ်နေကြတာနဲ့ပတ်သက်ပြီးမေးမြန်းရမှာလဲ Mr. Sullivan ကရုရှားဟာယူကရိန်းကိုဒါရုဓာတ်မှမဟုတ်ဇီဝလက်နက်ထုတ်ဖို့လုပ်နေတယ်လို့မကြသေးခင်ကစွပ်စွဲထားတာကိုကြည့်ရင်ရုရှားဘက်ကဒီလိုလုပ်ဖို့အသင့်ပြင်နေတာကိုပြသနေတာဖြစ်ကြောင်းနဲ့သူတိုက်ခိုက်နိုင်တဲ့နေရာနဲ့အချိန်ကိုတော့ခန့်မှန်းလို့မရကြောင်းပြောကြခဲ့တာပါယူကရိန်းအနောက်ဖက်ပိုလန်နယ်စပ်နဲ့15မိုင်အကွာကယူကရိန်းရဲ့အကြီးဆုံးစီးရီးလက်ရင်အခြေစိုက်စခန်းတစ်ခုကိုရုရှားကမစ္စိုင်းတုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်35ဦးသေဆုံးပြီး130ကျော်ဒဏ်ရာရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်ယူကရိန်းဒုက္ခသည်တွေပိုလန်ကိုဝင်ဖို့အတွက်အချက်ကြာကြတဲ့လဗစ်မြို့ကနေ38မိုင်အကွာမှာရှိတဲ့ရဗိုရစ်စီးလေ့ကျင့်စခန်းအတိုက်ခိုက်ခံရတာဖြစ်ပါတယ်။ယူကရိန်းအနောက်ပိုင်းကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးစင်တာ ICPS ကိုပါရုရှားကတိုက်ခိုက်ခဲ့တာကြောင့်လဗစ်မြို့လဲမကြာမီအတိုက်ခိုက်ခံရတဲ့အထက်ပါလာနိုင်တာကြောင့်စိုးရိမ်မှုတွေတိုးလာနေတာပါ။မကြာခင်ရက်ပိုင်းတွေအတွင်းယူကရိန်းအနောက်ပိုင်းကစစ်တပ်ပိုင်နေရာတွေကိုရုရှားကလေကြောင်းနဲ့ပစ်မှတ်ထားတိုက်ခိုက်လာနေတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကလဗစ်တောင်ဘက်မိုင်80ဝန်းကျင်ကလေကြောင်းကာကွယ်ရေးဆိုင်ရာနဲ့စစ်လေရင်ခွင်းတွေအတိုက်ခိုက်ခံခဲ့ရပြီးရုရှားကာကွယ်ဝန်ကြီးဌာနပြောခွင့်ရကတော့ယူကရိန်းအနောက်ပိုင်းမြို့နှစ်မြို့မှာရှိတဲ့စစ်လေရင်ခွင်းနှစ်ခုကိုတာဝန်ကျင်မစိုင်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့တောက်ကြနေကပြောကြားခဲ့တာပါအခုလိုပိုလန်နဲ့ဆက်နအတိုက်ခိုက်ခံရတာဟာဥရောပကနိုင်ငံရေးသမားတွေကိုယူကရိန်းအရေးပိုးပြီးသတိပြုလာစေတာဖြစ်ပါတယ်ယူကရိန်းကတိုက်ပွဲဖြစ်ပေါ်နေတဲ့ဒေသတွေကနေလူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းအတိုင်း ဘေးလွတ်ရာထွက်ခွာသွားနိုင်သူပေါင်း32,000ခွဲလောက်ရှိပြီလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတနင်္လာနေ့ဗီဒီယိုမင်းကုန်းမှာပြောပါတယ်
Уже майже 125,000 людей мы вывезли на безопасную территорию.
Ну да, санаму ланжаунга ле. Лонжоун сэйчэ аде. Нэми ри го посаун пэгэ ту бо. 3,200 гвэ ши би фит би. Тэнинг ри ни ма адика марупо мю твэ лоусаун пэ ни ра фит чаун. Тамара га бьё баре. Россия тэт твэ аван кан ни аде ди мю ма пэй ми ни ре. Дэда га 4,000 ла го Юкрэйн асуа га Россия нэ на ле му ю тарэ. Луда санаму ланжаунга ни бэ ло я го посаун пэ ни ра фит баре.Ukraine ကိုရုရှားဝင်သိမ်းတာတနင်္လာနေ့အထိဆို18ရက်ရှိနေပြီဖြစ်ပြီးဒီကျူးကျော်စစ်ကြောင့်တိုက်ဆုံးရတဲ့ Ukraine ပြည်သူပေါင်း 13,000 လောက်ရှိနေပြီလို့လည်းသမ္မတဇယ်လန်စကီကပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ Ukraine ကိုအကြောင်းမဲ့ဝင်ရောက်ကျူးကျော်မှုကိုရုရှားနိုင်ငံတလွှားနေရာအများပြားမှာတနင်္လာနေ့ကဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပြီးဒီဆန္ဒပြပွဲတွေမှာရဲအဖမ်းခံရသူကအခုချိန်အထိဆို900ကျော်နေပြီဖြစ်ပါတယ်ဒီဆန္ဒပြမှုတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ OBD Info ရဲ့ထုတ်ပြန်ချက်အရမော်စကိုဆန္ဒရှင်ညက်နေ6နိုင်ခွဲအထိဆိုရုရှားမြို့ကြီး38မြို့မှာအဖမ်းခံရတဲ့ဆန္ဒပြသူက945ယောက်ရှိကြောင်းနဲ့မော်စကိုမြို့တော်မှာအဖမ်းခံရသူက935ယောက်ရှိနေတယ်လို့ပြောပါတယ်။မော်စကိုကဆန္ဒပြသူတွေထဲသတင်းတော့ဖြစ်ကြောင်းအထောက်ထားမပါသူမှန်သမျှကိုရဲကဖမ်းနေတာတွေ့ရတယ်လို့ကဘာကြီးငင်းချမ်းပါစေလို့ကြွေးကြော်တဲ့အမျိုးသမီးတူကိုပါရဲကဖမ်းသွားတယ်လို့မော်စကိုမှာသတင်းယူနေတဲ့ AFP သတင်းတောက်ကပြောပါတယ်။ရုရှားနိုင်ငံတလွှမ်းမှာပြီးခဲ့တဲ့သတင်းပတ်ဆန္ဒပြပွဲတွေအတွင်းရဲကလူပေါင်း 9,000 ကျော်ကိုဖမ်းဆီးခဲ့တာပါ။လမ်းမတွေပေါ်ထွက်ဆန္ဒပြမယ်ဆိုရင်ငွေတန်းအပြင်ထောင်ပေါ်အချခံရနိုင်တဲ့အန္တရာယ်ကိုတိတဲ့ကြားကပဲအခုလိုဆန္ဒပြနေကြတာဖြစ်ပါတယ်။ Ukraine ကို February 24ရက်မှာရုရှားဝင်တိုက်ခဲ့ခြင်းကလေးကအဖမ်းခံရတဲ့ကန့်ကွက်ဆန္ဒပြသူဟာအခုချိန်မှာတောင်းလေးတောင်ကြောနေပြီဖြစ်ပါတယ
် VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဂျာမနီနိုင်ငံမြို့တော်ဘာလင်မှာတနင်္ဂနွေနေ့ကယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုဆန့်ကျင်တဲ့အမျိုးသားအမျိုးသမီးနဲ့ကလေးအပါအဝင်ဂျာမန်ပြည်သူပေါင်း 3,000 အထိလမ်းမတွေမှာယူကရိန်းအလံတွေဝှေ့ယမ်းဆန္ဒပြခဲ့ကြပါတယ်။ရုရှားကျူးကျော်စစ်ကိုဆန့်ကျင်တဲ့စိုင်းပုတ်တွေကန်ဆောင်ထားတဲ့ဆန္ဒပြသူတွေဟာလမ်းမတွေတစ်လျှောက်ကျွေးကျော်တန်းတွေတချင်းတွေတည်ဆူခဲ့ကြပါတယ်။ဒါပြင်ဆေးရကာလအတွင်းဂျာမနီဟာအရှိနဲ့အနောက်နှစ်ချမ်းကွဲခဲ့တာကိုကိုစားပြုတဲ့ Brandenburg Gate အနီးမှာတောင်းနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတဲ့အထက်ဘိန်းတက်ကလထိုင်နဲ့မတန်ဆွမ်းသူတွေလည်းပါဝင်ခဲ့ကြပါတယ်။ပိုစတာတွေနဲ့နှစ်ဖူးစည်းတွေမှာဆိုရင် Stop Putin စစ်ပွဲတွေရက်ရုရှားစစ်သားများအိမ်ပြန်ကြ Ukraine နဲ့အတူစီးလုံးညီညွတ်ရေးစတာတွေပါဝင်ပါတယ်။ဂျာမနီပြည်သူတွေအနေနဲ့ယူကရိန်းတွေစစ်ဒုက္ခခံစားရတာကိုမေ့ပျောက်လစ်လျူရှုထားမှာမဟုတ်ဘူးလို့ဆန္ဒပြသူတအူးကရိုက်တာသတင်းဌာနကိုပြောပါရယ်ဆန္ဒပြသူတချို့ဟာယူကရိန်းကိုလက်နက်တွေပေးပို့တာကိုတောင်ထောက်ခံခဲ့ကြပါရယ်ရုရှားရဲ့ကျူးကျော်စစ်ကြောင်းဒုတိယကမ္ဘာစစ်အပြီးပဋိပက္ခဆောင်တွေကိုလက်နက်မထောက်ပံ့ဖို့တားမြစ်ချက်ကိုဂျာမနီဟာချိုးဖောက်ခဲ့ပြီးယူကရိန်းကိုတင်ကားဖြတ်လက်နက်တွေနဲ့မြေပြင်ကဝေဟင်ပြစ်စတင်ဂါဒုံးကျည်တွေကိုပေးပို့နေတာဖြစ်ပါတယ်စီးပွားရေးကိုထိခိုက်စေဖို့ရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်တာဟာအရေးကြီးတယ်လို့အခုစစ်ပွဲအတွင်းယူကရိန်းစစ်တပ်အတွက်အကောင်းဆုံးအကူအညီဖြစ်အခုလိုလက်နက်တွေထောက်ပံ့တာကိုလည်းသူတို့လက်ခံကြောင်းအခြားဆန္ဒပြသူတအူးကပြောပါတယ်ရုရှားဘက်ကတော့ယူကရိန်းအပေါ်ကျူးကျော်စစ်ကိုအထူးစစ်ဆင်ရေးဖြစ်တာခေါ်ဆိုပြီးနယ်မြေသိမ်းပိုက်ဖို့ရည်ရွယ်တာမဟုတ်ဘဲသူ့အိမ်နီးချင်းနိုင်ငံရဲ့စစ်ရေးစွမ်းရည်ကိုဖျက်ဆီးဖို့နဲ့ဒီနာစီဖိုင်းနာစီလွှမ်းမိုးမှုကိုဖယ်ရှားဖို့ဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်တရုတ်နိုင်ငံမှာကျင်းပနေတဲ့ဆောင်းရာသီနိုင်ငံတကာမတန်ဆွမ်းသူများအားကစားပြိုင်ပွဲကြီးအတွက်မနေ့တနင်္ဂနွေနေ့ကပိတ်ပွဲအခမ်းအနားကျင်းပခဲ့ပါတယ်အဲ့ဒီအခမ်းအနားမှာနိုင်ငံတကာမတန်ဆွမ်းသူများဆိုင်ရာကော်မတီ IPC ဥက္ကဋ္ဌကငြိမ်းချမ်းရေးမျှော်လင့်ချက်ဆိုပြီးပြောကြားခဲ့ပေမယ့်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုဓာတ်ရိုက်ဝေဖန်ပြောဆိုဖို့ရှောင်ကျင်ခဲ့ပါတယ် ဘေကျင်းဆောင်ရာသည့်အိုလံပစ်ပွဲပြုလုပ်ခဲ့တဲ့တရုတ်နိုင်ငံဟာအခုဆောင်ရာသည့်မတန်ဆွမ်းသူများအားကစားပွဲကိုလည်းသတင်း၆ပတ်ကြာအင်ရှင်အဖြစ်လက်ခံကျင်းပခဲ့တာပါ။ရုရှားကျူကျော်စစ်ကိုဆန့်ကျင်တဲ့အနေနဲ့အိုလံပစ်အားကစားပြိုင်ပွဲတွေကနေရုရှားနဲ့ဘယ်လာရုစ်အားကစားသမားတွေကိုအစောပိုင်းကထုတ်ပယ်ပြီးနောက်အခုတရုတ်အိုလံပစ်အားကစားကွင်းမှာပြုလုပ်တဲ့ပိတ်ပွဲအခမ်းအနားမှာတော့ IPC ဥက္ကဋ္ဌအန်ဒရူးပီယာဆင်ကစည်းလုံးညီညွတ်မှုဆိုတဲ့သဘောမျိုးပြောဆိုသွားပါတယ်။ဒီနေရာမှာကွာခြားချက်တွေဟာကျွန်တော်တို့ကိုခွဲမထားပါဘူးလို့လည်းသူကပြောခဲ့ပါတယ်။နိုင်ငံတကာမတန်ဆွမ်းသူများအားကစားပွဲပိတ်ပွဲအခမ်းအနားကိုတရုတ်သမ္မတရှီချင်းပင်ကိုယ်တိုင်လည်းတက်ရောက်ခဲ့ပါတယ်။မတန်ဆွမ်းသူများအားကစားပြိုင်ပွဲအတွက်အစောပိုင်းမှာရုရှားနဲ့ဘယ်လာရုစ်အားကစားသမားတွေကိုပိတ်ပင်ဖို့ညှင်းဆန်ခဲ့ပေမဲ့နောက်ပိုင်းမှာတော့ရုရှားအားကစားသမား82ဦးနဲ့ဘယ်လာရုစ်အားကစားသမား12ဦးကိုကော်မတီကထုတ်ပယ်ခဲ့တာဖြစ်ပါတယ်။ရုရှားကျူကျော်စစ်ကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံဘက်ကအားကစားသမား20ဦးပါဝင်ရှင်ပြိုင်ခဲ့ပြီးအင်ရှင်တရုတ်ကစုစုပေါင်းရွှေတစိမ့်18ခုနဲ့ပထမပြီးယူကရိန်းကပထမဆုစုစုပေါင်း11ခုနဲ့ဒုတိယနေရာရခဲ့ပါတယ်။အီရတ်နိုင်ငံမြောက်ပိုင်းIBL မြို့မှာရှိတဲ့ American ကောင်စစ်ဝင်ရုံးအနီးတနူးအနေနဲ့ကဒုံးကျည်ပေါင်းတဒါဇင်လောက်နဲ့ပစ်ခတ်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းအီရန်ကပြောကြားခဲ့ပါတယ်။ Syria မှာ Israel ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အီရန်တော်လှန်ရေးအစောက်တပ်သား2ဦးသေဆုံးခဲ့တဲ့အပေါ်မှာအခုလိုလက်စားချေတုံ့ပြန်တိုက်ခိုက်တာဖြစ်တယ်လို့အီရန်ကဆိုပါတယ်။တနင်္ဂနွေနေ့ကတိုက်ခိုက်မှုအတွင်းထိခိုက်ဒဏ်ရာရတဲ့သတင်းတွေထွက်ပေါ်လာခြင်းမရှိပေမဲ့အမေရိကန်နဲ့အီရန်ကြားတိုက်ခိုက်မှုတွေတိတိတတ်တာအရှိန်မြင့်လာနေတယ်ဆိုတာကိုပြသနေတာပါ။နှစ်ဖက်လုံးနဲ့မဟာမိတ်ဖြစ်နေတဲ့အီရန်နိုင်ငံမှာနှစ်ပေါင်းများစွာကတည်းကရန်လိုမှုတွေရှိလာခဲ့တဲ့အမေရိကန်နဲ့အီရန်ကြားမှာအခုလိုတိုက်ခိုက်မှုတွေဟာမကြာခဏဆိုသလိုဖြစ်ပေါ်နေတာပါ။ထိုင်းနိုင်ငံမှာတနင်္ဂနွေနေ့ကစင်နစ်အထိတ်မှတ်ရုက္ခဗေဒဥယျာဉ်တစ်ခုမှာစင်ကောင်ရေ58ကောင်အတွက်တတိဝလံနဲ့ဟင်းသီးဟူရဲ့ကျွေးမွေးအခမ်းပွဲကိုကျင်းပခဲ့ပါတယ်။စင်နစ်ပွဲတော်အခမ်းအနားတွေကိုထိုင်းနိုင်ငံအနှံ့အပြားကျင်းပလေးရှိပေမဲ့လည်းကိုဗစ် -19 ကပ်ရောဂါနဲ့စီးပွားရေးမပြေလည်မှုတွေကြောင့်ဒီနှစ်မှာတော့စင်နစ်ပွဲတော်အခမ်းအနားတွေနည်းပါခဲ့ပါတယ်။ဒါပေမဲ့ချွန်နှုံးပြည်နယ်နွန်ချက်ဥယျာဉ်ထဲမှာတော့10မီတာကျဲတဲ့စပွဲပေါ်မှာအလေးချိန်2တန်လောက်ရှိပြီးအမှုပညာနဲ့ပုံဖော်ခင်းကျင်းထားတဲ့တသီးဝလံတွေနဲ့ဟင်းသီးဟိရွက်တွေကိုစင်တွေကိုကျွေးမွေးခဲ့ပါတယ်။နှစ်စဉ် match လ13ရက်နေ့ကိုစင်နစ်အဖြစ်သတ်မှတ်ကျင်းပခဲ့တာပါ။
တင်းနှင်းလာနေမယ်နဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မင်းအင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့ရင်ဆုံးတော့ဒီသတင်းပေးပို့ချက်တွေကိုဇက်တိုက်စုစုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတည်းကမှပထမဦးဆုံးကတော့ KNU နဲ့တိုက်ပွဲအကြောင်းဖြစ်ပါတယ်ကရင်ပြည်နယ်ဖားပုံခရိုင်ဒွယ်လိုမြို့နယ်မဲဝိုင်ခြေဆိုင်စစ်ကောင်စီတပ်ကို KNL လို့ခေါ်တဲ့ KNU ရဲ့ဒီတပ်မ9ကမတ်လ17ရက်နေ့မှာဝင်ရောက်တိုက်ခတ်ခဲ့ပြီးစစ်ကောင်စီတပ်ဖွဲ့ဝင်တချို့နဲ့လက်နဲ့ခဲရန်တွေကိုတင်းစီရမိခဲ့တယ်လို့ KNU ကပြောပါတယ်။ဒီရပိုင်းအတွင်းစုခွာပေးဖို့ KNU ကသတိပေးခဲ့ပြီးနောက်အခုလိုတိုက်ခိုက်မှုတွေဖြစ်လာတာပါ။ထိုင်းမြန်မာနယ်စပ်ကပေးပို့လာတဲ့ဒီသတင်းကိုဆက်ပြီးတင်ပြကြပါမယ်ခင်ဗျာ
။မတ်လ17ရက်နေ့ကဖားပုံခရိုင်ဒွယ်လိုမြို့နယ်မဲဝံအုပ်စုမဲပေါ်ထားဆိုတဲ့နေရာမှာရိတ်ခါသွားထုတ်ပြီးပြန်လာတဲ့စစ်ကောင်စီရဲ့ချင်းလင်တရင်ခလာရ69ကိုမက်ဒရူလိုကျေးရွာရောက်မနက်7နာရီလောက်မှာကရင်မျိုးသားလူမျိုးရေးတပ်ဖွဲ့ KNL တပ်မဟာ9ကဂျားဖြတ်ဝင်ရောက်တိုက်ခိုက်ခဲ့တာလို့ KNU ကပြောပါတယ်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား2000ကျော်လောက်ကိုစစ်သုံးပန်းအဖြစ်ဖမ်းမိခဲ့တယ်လို့ဆိုပါတယ်ဒီလိုတိုက်ခိုက်မှုဖြစ်ပြီးနောက်မတ်လ13ရက်နေ့မှာတော့ဖားပွန်ခရိုင်တဲကိုမြန်မာစစ်တပ်ကလေကြောင်းကနေ3ချိန်လောက်တိုက်ခိုက်ခဲ့တယ်လို့ KNU နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဖိုရိုစော်တော်နီကပြောပါတယ်
ဆောင်ရအကျင့်လို့ဖြစ်နေပြီပါဆိုတော့နည်းနည်းထိတယ်နည်းနည်းနာလာတယ်ဟိုလေကြောင်းကရောက်လာတာပဲဒါတောက်လျှောက်ပဲဖြစ်တယ်တက်မှန်မှာတော့ပိုစိတ်တာပေါ့လေကျွန်တော်တက်ပွဲနဲ့ဖြစ်တဲ့နေရာများတော့ဟိုမှာတော့တခြားသူကြတော့လည်းတက်ပွဲမဖြစ်တော့သူကပြစ်နေတာပဲအဲ့ဒါဆိုင်ကညညမှလာပြစ်တာနဲ့ညညစက်တယ်ရတက်မှန်ကမှလေဒီမင်းတို့ကဖြစ်ခဲ့တဲ့ဥစ္စာကနော်ပုံမနည်းနည်းပဲဥစ္စာတက်ပွဲကြီးရဖြစ်တော့အဲ့ဒါနောက်ဆက်တွဲဖြစ်လာတဲ့ဟာတွေပဲ
မတ်လ17ရက်နေ့ကဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲအတွင်းစစ်ကောင်စီဘက်ကတပ်သားတွေကိုစစ်သုံးပန်းအဖြစ်ဖမ်းဆီးထားတဲ့အပြင်လက်နက်ကြီးလက်နက်ငယ်ကြီးစံမျိုးစုံကိုလည်း KNU တပ်မဟာ၅ကသိမ်းဆည်းထားခဲ့တယ်လို့ဆိုပါတယ်ဒီဒေသကနေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်ဖွဲ့ကတတိပေးထားတာကိုစစ်ကောင်စီတပ်ဘက်ကတုံ့ပြန်မှုပြက်ခွက်ခဲ့ပြီးတဲ့နောက်အခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာလို့သိရပါတယ်ဒီတပ်ပွဲကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူးတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်အရပ်သား၄ဦးသေဆုံးခဲ့ရတယ်လို့ KNL တပ်မဟာ၅ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ပြည်ဝရဲ့တင်းနာနေမနေ့ကအစည်းအဝေးတွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာဒီကျွန်တော်တို့သမရဘူတင်နဲ့နီးစပ်တဲ့စီးပွားရေးလုပ်ငန်းရှင်တွေအကြောင်းကိုမတင်ပြခင်မှာလေသမားတွေပြစ်ပယ်ခံရပြီလားဆိုတာကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတောင်သူလေသမားတွေဟာမိမိပိုင်စိုက်ပျိုးမြေအလုံးကိုစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲပတ်လတ်မြေလွတ်တွေအဖြစ်နဲ့ထားရှိနေကြရပါတယ်ဘာကြောင့်ဒီလိုမိမိတို့ပိုင်တဲ့စိုက်ပျိုးမြေတွေကိုတောင်သူလေသမားတွေကလွတ်ထားပတ်လတ်ထားရပါတယ်လဲဆိုတာကိုကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါတယ်ခင်ဗျာ
လူမျိုးစဲနိုင်ငံအများစုမှာတိုင်းပြည်ရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ကြပါတယ်မြန်မာနိုင်ငံမှာလည်းအလားတူစိုက်ပျိုးရေးကသာအစဉ်အဆက်ကတိုင်းပြည်ရဲ့စီးပွားရေးဖြစ်ခဲ့ပါတယ်။ဒါပေမဲ့တောင်သူလယ်သမားတွေဟာကိုယ်ပိုင်စိုက်ပျိုးမြေကွက်ကိုစိုက်ပျိုးခြင်းမရှိတော့ဘဲမြေလွတ်တွေပတ်လတ်မြေတွေအဖြစ်ထားတာဟာအရင်နှစ်တွေကလည်းရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအခုအခါမှာတော့အဆိုးဆုံးဖြစ်နေပါတယ်။ဘာကြောင့်အဲ့ဒီလိုစိုက်ပျိုးခြင်းမရှိတာလဲဆိုတာကိုမကွေးတိုင်းအတွင်းကတောင်သူတဦးကိုမေးကြည့်တော့ဓာတ်မြေဩဇာဈေးတွေအပါအဝင်အစစဈေးတက်နေတဲ့အတွက်အရှုံးပေါ်လို့မဆိုင်တော့ဘူးလို့သူကပြောပါတယ်
။ဒီနေ့မြေဩဇာဈေးကြီးတော့ပြောချင်မှမကြိုက်တာကွာအရှုံးခံပြီးတော့မလုပ်ဘူး။တကွဲလုံးကိုလွတ်ပြစ်တယ်။အကျဲကုန်ကျဲဘူးဒီတိုင်းလွတ်ထားတယ်။အနှားတွေနဲ့ကြာအခုဈေးနှုန်းနဲ့ကြာတာအလုသမားဈေးမြေစီဈေးနဲ့ကြာတာမကြိုက်တော့တော့ရှုံးတယ်။အကုန်လွတ်ထားတာမလုပ်ကြတော့ဘူးကွာ။ပြောချင်မကြိုက်လို့။ပြောချင်မကြိုက်လို့အဲဒီဟာပြီးကလုတဲ့လူကိုမရှိတော့ဘူး။ရတာနဲ့ကုန်တာနဲ့မကြိုက်တော့အဲ့အရာတွေမလုတော့ဘူး။မလုတော့ဘူး။
အဲ့ဒီလိုတောင်သူလယ်သမားတွေကမိမိပိုင်စိုက်ပျိုးမြေကိုပတ်လတ်မြေလွတ်အဖြစ်လွတ်ထားလိုက်ရတဲ့အကြောင်းရင်းကိုသက်ဆိုင်ရာစိုက်ပျိုးရေးဌာနတွေကကွင်းစင်းလေ့လာတာမရှိတော့ဘူးလို့လည်းသိရပါတယ်။ဒါအပြင်စိုက်ပျိုးမြေကဘလောက်ပတ်လတ်မြေလွတ်အနေနဲ့လွတ်ထားလိုက်ရတာကဘလောက်ဆိုပြီးစည်ရင်းစရာကောက်တာလည်းမရှိတော့ဘူးလို့သိရပါတယ်။တောင်သူလယ်သမားတွေမိမိပိုင်မြေကိုစိုက်ပျိုးခြင်းမရှိတော့ဘဲလွတ်ထားရတဲ့အကြောင်းရင်းတွေမှာအရင်ကလိုစိုက်ပျိုးစရိတ်ချင်းွေအမတော်ကြီးကိုထုတ်ချေးတာမျိုးမရှိတာကလည်းအဓိကအချက်တစ်ချက်ဖြစ်တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်သူလည်းဖြစ်ကိုယ်တိုင်လည်းလယ်သမားတစ်ဦးဖြစ်တဲ့ဦးမြင့်နိုင်ကသူတို့တောင်သူလယ်သမားတွေဘဝဟာအမေကန်ဘဝကနေအပြစ်ပယ်ကန်ဘဝကိုရောက်နေပြီလို့ပြောပါတယ်
။ဆယ်ကားလောက်ရှိရဆိုရင်ကျွန်တော်လုံးဝပတ်လပ်ဖြစ်သွားတာပေါ့အခုကာလမှာကတော့ဒေတာတော်တော်များများမှာပတ်လတ်တွေတော်တော်များတာပေါ့ဆရာရဲ့ကျွန်တော် size ပြုစရိတ်ကလည်းမတက်နိုင်ရဘူးလေမတက်နိုင်တဲ့အခါကျတော့ကျွန်တော်တို့၃ acre ရှိတဲ့လူကဟို၁ acre ခွဲလောက်ပဲ size ၂ acre လောက်ပဲ size ကျန်တဲ့၁ acre ကိုလွတ်ထားတာပေါ့နော်ဒီနေ့ကတော့မ size နိုင်တဲ့အနေအထားမှာရှိရပေါ့ကလည်းပဲ size တောင်သူတွေအနေနဲ့လည်းလေ၁ acre ဆိုလို့ရှိရင်ကျွန်တော်တို့ကအလုံးစုံကုန်မှကျွန်တော်၅သိန်းလောက်ဆိုရင်လောက်တယ်ဆရာကလည်းပဲရလေအဲ့လောက်စေရင်တဲ့တောင်မှာကျွန်တော်တို့တောင်သူတွေမကျဲနိုင်ကြဘူးဆရာစိုက်ပျိုးရေးဌာနတွေတင်တယ်လေဒီလိုဆောင်ရွက်ပေးတာတွေမရှိဘူးဟိုကစိုက်ပျိုးစရိတ်ချင်းတွေကဆရာရေဟိုကလည်းဘုံကြီးထောက်ပံ့မှုတွေကတော့တစောတစိမ့်မှာကိုမရတဲ့အခါကျတော့တောင်သူတွေလည်းဟိုကမငတ်ရုံတမယ်ပါဆရာရေအနာသိမ့်ပြီးတဲ့နောက်မှာတော့ဆရာရေဟိုကတောင်သူလယ်သမားတွေရဲ့ဘဝကတော့တော်တော်ကိုပဲမေးရောက်ခံနေပြီးတော့အပြစ်ပဲတာအဖြစ်ကိုရောက်နေတာဆရာ
အဲ့ဒီလိုစိုက်ပျိုးမြေတွေကိုပတ်လတ်မြေလွတ်တွေအဖြစ်တောင်သူလယ်သမားတွေမိမိသဘောနဲ့လွတ်ထားပြီးစိုက်ပျိုးခြင်းမပြုတာဟာတကယ်တော့ချမှတ်ထားတဲ့လေယာဉ်မြေဥပဒေတွေနဲ့တော့ကိုင်းညီခြင်းမရှိပါဘူးအဲ့ဒီလိုမိမိသဘောနဲ့ပတ်လတ်တာမြေလွတ်အဖြစ်လွတ်ထားတာဟာနှစ်နှစ်ထည့်ပိုးကြာရင်သက်ဆိုင်ရာစိုက်ပျိုးရေးဌာနကသိမ်းယူခွင့်ရှိတယ်လို့မကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးတင်နန်းတွေပေးနေတဲ့ဦးအောင်ကျော်ကျော်ကပြောပါတယ
်မြန်မာပြည်တနင်္လာတော့လွတ်နေတဲ့မြေလွတ်တွေအများနေရလေမစိုက်ကြဘူးအခုတော့ပိုးဆိုးတာပေါ့ဗျာဥပဒေမှာကတော့တောင်သူလယ်သမားရဲ့ဒီငွေကြေးအရင်းအနှီးကြောင့်ပဲဖြစ်ဖြစ်အခြားအကြမ်းအေးလူမှုရေးပြဿနာတစ်ခုကြောင့်ပဲဖြစ်ဖြစ်နှစ်နှစ်ထိအောင်သူကလှက်ထပိုင်권ရှိတယ်၃နှစ်၄နှစ်၅နှစ်ပေါ့ဗျာဒီလိုတွေလှက်ထမယ်ဆိုရင်အဲ့ဒါကိုဒီအစိုးရကနေစီကဲပြက်ကြီးအဖြစ်ပြန်သိမ်းပိုင်권ရှိတယ်ဒါပေမဲ့လက်တွေ့မှာတော့အဲ့လိုမျိုးသိမ်းလာတော့ကြားပါဘူးအော်မဆိုင်ဖဲနဲ့ပြစ်ထားတဲ့မြေတွေကလည်းတမန်ကန်လုံးလူလောက်ကအများအရွယ်ကိုအစိုးရဌာနတွေရဲ့စည်ရင်းစရာတွေကတော့ဘယ်တော့မှတော့မမှန်ခဲ့ဘူးပြ
ဆရာနာသိမ့်ပြီးအခုအခါမှာမြန်မာတိုင်းငံလုံးအစအစကုန်စည်နှုန်းတွေဈေးတက်နေသလိုတောင်သူလယ်သမားတွေရဲ့အဓိကမြေစီမြေဩဇာအပါအဝင်စိုက်ပျိုးရေးသုံးပစ္စည်းတွေရဲ့ဈေးနှုန်းဟာလည်းခေါင်ခိုက်အောင်မြင့်တက်နေပါတယ်အဲ့ဒီအတွက်လွတ်ထားပတ်လတ်ထားတဲ့စိုက်ပျိုးမြေတွေဟာအခုအခါမှာတော့အလိုလျောက်နွားစက်ချက်မြေဖြစ်ကုန်ကြပါတယ်။အရင်ကလေယာမြေနဲ့ပတ်သက်ပြီးလဲစီခေါ်လေယာမြေစီမံခန့်ခွဲရေးအဖွဲ့ဆိုတာဗဟိုကနေကြေးလက်အထိအစစ်အစင်ဖွဲ့စည်းပြီးလုံဆောင်တာတွေရှိပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းအလိုလျောက်ပြက်ပြဲကုန်ပါတယ်။စစ်အစိုးရဆက်ဆက်ကစိုက်ပျိုးရေးကိုအခြေခံပြီးတခြားစီးပွားရေးကဏ္ဍကိုပါဗက်ဆုံဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ကခင်မီနိုင်ငံတော်တစ်တိဆောက်ရေးဆိုပြီးနိုင်ငံပိုင်မီဒီယာတွေမှာဖော်ပြခဲ့ပါတယ်။တစ်ချိန်တည်းမှာပဲစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတော့လူဦးရေရဲ့80ရာခိုင်နှုန်းဟာကြေးလည်မှာနေထိုင်ကြကာအ धिक လေယာစိုက်ပျိုးရေးလုပ်ငန်းကိုလုပ်ကင်ကြပြီးလူမှုစီးပွားဘဝတွေဟာနှိမ့်ကျနေတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။ကူကမွန်ဆိုမင်းဖြစ်ပါတယ်ခင်ဗျာ။ဂျပန်ဖူကူရှိမာမှာပြန်ပြင်းမြဲစွမ်းအင်ထုတ်ဖို့ကြိုးပမ်းနေပုံကိုမကြားခင်နားဆင်ရဖို့ရှိပါတယ်။အခုတခါတော့ဒီယူကရိန်းကိုကျူးကျော်တဲ့ဒီရုရှားသမ္မတပူတင်ကိုဗနာရေးရပို့ပြီးအကြက်ရိုက်နိုင်စေရည်ရွယ်ပြီးတော့ကမ္ဘာတစ်လွှားနိုင်ငံတွေမှာရုရှားသမ္မတနဲ့ယင်းနေသူလို့ယူဆရတဲ့တတိတွေကိုပိုင်ဆိုင်မှုတွေကိုဒီသိမ်းယူနေပါတယ်။ VOA ကလောရာဘူးမင်းရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ပြောပြမှာပါ။
ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်နေချိန်စစ်ရဲ့မြင်ကွင်းတွေကကြောက်မက်ဖွယ်ပါအစုလိုက်မြုံနှံဖို့တူးထားတဲ့ကျင်းတွေလမ်းပေါ်မှာရုပ်အလောင်းတွေနောက်လူပေါင်းတန်းချီပြီးနေဆက်ဖြတ်ထွက်ပြေးနေရတာဟာဆိုရင်လေဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးဆုံးဒုက္ခတွေပြဿနာကြီးလို့ကုလသမဂ္ဂကပြောပါတယ်ဗန္ဒာရေးအရအထင်နာတာကြောင့်ပူတင်အနေနဲ့သူ့ရဲ့စစ်ပွဲကြောင့်အရင်းနှီးဆုံးကြေးကြွယ်တထည်ကြီးတွေအပေါ်နိုင်ငံတွေကဓာတ်ခတ်မဲ့အရေးပြန်လည်စဉ်းစားလာစီဖို့ရည်ရွယ်တာဖြစ်ပါတယ်ယူကရိန်းကျူးကျော်စစ်ဆပီးနောက်ပိုင်းရုရှားတကြွေ20ရို့အေးအေးယူတန်းခတ်ခံရပြီးဖြစ်ပါတယ်ဒီထဲမှာရိုမန်အေဗရာမိုဗစ်နဲ့တခြား6ဦးကိုလည်းပြီးခဲ့တဲ့ကြာသပတေးနေ့မှာဗြိတိန်ကအေးအေးယူတန်းခတ်ခဲ့တာပါယူကရိန်းစစ်ပွဲမှာဒဏ်သင့်သူတွေအတွက်သူ့ရဲ့ဘောလုံးအသင်းကိုရောင်းချဖို့လှုပ်ခဲ့ပြီးနောက်မှာအေးအေးယူတန်းခတ်ခံရတာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်က
I say to the Russian oligarchs and the
corrupt now jump at so at ngan ni ဒေါ်လာတန်းထောင်ချီရထားတဲ့အားရလိုက်စားတဲ့ခေါင်းဆောင်တွေကိုကျွန်တော်သတိပေးပါတယ်သူတို့ရဲ့ဇင်ခံသင်းမောကြီးတွေဇင်ခံအင်ယာကြီးတွေကိုပိုင်လေးတွေကိုရှာဖွေသိမ်းဆည်းဖို့အတွက်ကျွန်တော်တို့ဥရောပမှာမင်းတင်တဲ့သူပူအောင်ဆောင်နေပါတယ်မတရားသဖြင့်ရယူထားတဲ့စီစဉ်တွေကိုကျွန်တော်တို့အေးအေးယူမှာဖြစ်ပါတယ
်ကမ္ဘာတစ်လွှားမှာဇင်ခံပစ္စည်းတွေသိမ်းဆည်းခံနေရတဲ့အထက်ရုရှားနိုင်ငံပိုင်ရေနံကုမ္ပဏီ Rosneft ရဲ့အမှုဆောင်ရာရှိချုပ်ပိုင်နဲ့ပေ280ရှိဇင်ကန်သင်္ဘောကြီးလဲပါဝင်ပြီးပြင်သစ်တောင်ပိုင်းမှာထိမ့်ချုပ်ထားပါတယ်ဒေါ်လာ73ဘီလီယံလောက်ကျွယ်ဝတဲ့အလီရှာဥစမန်နော့ဖ်ဟာပူတင်ရဲ့မဟာမိတ်တူပါသူ့ရဲ့ဇင်ကန်သင်္ဘောကြီးဟာလဲဂျာမနီမှာရှိနေပြီးပို့ကုန်ကင်းလွတ်ခွင့်မရဘဲရွှေ့ပြောင်းလို့မရဖြစ်နေတယ်လို့သတင်းထွက်နေပါတယ်ကမ္ဘာပေါ်မှာအကြီးဆုံးဇင်ကန်သင်္ဘောကြီးတစ်စင်းဖြစ်ပြီးဒေါ်လာတန်း600နီးပါးတန်ဖိုးရှိပါတယ်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းဒန်နီယယ်ဖရိုက်ကတော့အခုလိုပြောပါတယ
် Think mafia where everybody kisses the ring
ကောင်းဆောင်ရဲ့လက်စွပ်ကိုလူတိုင်းကနမ်းရှုပ်ပြီးကိုယ်တိုင်ချမ်းသာတဲ့ချမ်းသာကိုလုပ်နေတဲ့မာဖီးယားတွေကိုစဉ်းစားကြည့်လိုက်ပါဒီလိုလူတွေပေါ်တန်ခတ်ပိတ်ဆို့မှုတွေဟာပူတင်ရဲ့တိုက်ပြည်ကနေမျက်ထုတ်နေတဲ့အုပ်ချုပ်မှုစနစ်ပေါ်မှာဖိအားပေးရရောက်ပါတယ်
စစ်စတင်ခဲ့ပြီးနောက်ပိုင်းပိုင်ဆိုင်မှုတွေထိန်းချုပ်ခံရတဲ့ရုရှားကလေးကျွယ်တထည်ကြီးတွေရဲ့ဆုံးရှုံးမှုဟာဒေါ်လာ126ဘီလီယံကျော်ရှိကြောင်း Forbes ကခန့်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲအသက်19နှစ်အရွယ် Jack Sweeney တို့လိုအင်တာနက်ကျွမ်းကျင်သူတွေကလည်းသူတို့ကိုခြေရခံဖော်ထုတ်ဖို့ကြိုးစားနေကြပါတယ်။ Elon Musk ရဲ့လေယာဉ်ကိုခြေရခံလိုက်တာကြောင့် Sweeney ကိုလူသိများလာတာပါ။အခုတော့သူကရုရှားကလေးကျွယ်တထည်ကြီးတွေရဲ့လေရင်တွေကိုခြေရခံလိုက်နေပါတယ
်။
အရင်ကတော့တခြားသူတွေကကျွန်တော်ကိုမေးကြတာကြောင့်လေရင်တွေကိုခြေရခံလိုက်ဖို့စိတ်ဝင်စားလာတာပါ။အခုတော့ဒီရုရှားတကျွယ်ကြီးတွေကိုခြေရခံဖော်ထုတ်တာကယူကရိန်းလူလူတွေအနည်းတစ်ပုံကူညီနိုင်တယ်ဆိုတာကိုကျွန်တော်တွေ့လာပါတယ
်။တစ်ချိန်တည်းမှာပဲရုရှားကြွယ်90ကျော်နဲ့သူတို့ရဲ့ဆွေမျိုးတွေအမေရိကန်ကိုခီးသွွားခွင့်တမ်းမြစ်ခံထားရပါတယ်။ဒါပေမဲ့လို့လဲရုရှားသမ္မတရဲ့ယုံကြည်ရဆုံးအကြံပေးအနေငယ်ပဲရှိတယ်ဆိုတာကြောင့်ပူတင်ရဲ့မဟာမိတ်ကြွယ်တွေအနေနဲ့သူ့အပေါ်မှာဘလို့ဩဇာရှိလဲဆိုတာကတော့မသေးချာချောင်းကျွမ်းကျင်သူတွေကပြောပါတယ်
။မ
မသိငီတိုင်းပြောပြသွားတော့ပါခင်ဗျာ။သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာဖြစ်ပါတယ်။အခုတော့လွန်ခဲ့တဲ့10နှစ်ကျော်လောက်ကဆူနာမီလှိုင်းလုံးကြီးတွေကြောင့်အနုမြူဓာတ်ပေါင်းဘူမတော်တဆယိုစိမ့်ခဲ့ရတဲ့ဂျပန်နိုင်ငံဖူကူရှိမားမှာပြန်ပြင်းပြင်းစွမ်းအင်တွေအပြည့်အဝထုတ်ယူနိုင်ဖို့အပြင်းထန်လုပ်ကိုင်နေကြပါတယ်။ဖူကူရှိမားကန်ယူရန်တစ်လျှောက်နေစွမ်းအင်နဲ့လေစွမ်းအင်ထုတ်ကုမ္ပဏီတွေကရောဟိုက်ဒရိုစွမ်းအင်ကိုပါစမ်းသပ်ထုတ်လုပ်နေတာပါ။ဂျပန်အစိုးရကလည်းထောက်ပံ့မှုတွေပေးနေတာကြောင့်တန်ရှင်းစွမ်းအင်ကန်တာအကောင်းလာနေပါတယ်။AFP ရဲ့သတင်းဆောင်မကိုအခြေခံပြီးနန်းလောင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
2011ခုနှစ်မတ်လ17ရက်နေ့ကဂျပန်နိုင်ငံမြောက်ပိုင်းမှာဆူနာမီရေလိုင်းကြီးတွေရိုက်ခတ်မှုကြောင့်တပ်ပေါင်းဖိုကစိမ့်ထွက်လာတဲ့ဒဏ်ရောင်ချီအစိတ်တင်မိုကန်နဲ့လူကင်အောင်လို့ဒေသခံတွေဘေးလွတ်ရာကိုနည်းနည်းချီတင်းရှောင်ခဲ့ရပါတယ်အခင်းဖြစ်ပြီးနောက်တစ်နှစ်မှာပဲဖူကူရှိမားအထက်လိုအပ်တဲ့တအားအလုံးကို2040အရောက်မှာပြန်ပြည့်မြဲစွမ်းအင်ကနေအပြည့်အဝထုတ်ယူဖို့ဒေသအစိုးရကရည်မှန်းချက်ချမှတ်ခဲ့တာပါဒေတာခန်တို့ရဲ့အိမ်တွေကနေပါစွမ်းအင်ထုတ်ယူခွင့်ပြုတဲ့မူဝါဒတွေကိုလည်းချမှတ်ခဲ့ပါတယ်။ဘဟုအစိုးရကဗန္နာယီထောက်ပံ့မှုကြောင့်လဲတိုးတက်မှုတွေကိုလည်းအထင်ရှားတွေ့ရပါတယ်။2017ခုနှစ်ဗန္နာယီနှစ်မှာဖူကူရှိမားဒေတာစွမ်းအင်24ရာခိုင်နှုန်းကိုပြန်ပြည့်မြဲစွမ်းအင်ကနေထုတ်ယူခဲ့ပေမဲ့2020အရောက်မှာတော့43ရာခိုင်နှုန်းအထိရောက်လာပါတယ်။လူလူသဘောထားစစ်တမ်းကောက်ယူနေတဲ့ NETO အဖွဲ့ညွှန်ကြားရေးမှူးအကြအိုဟီရာကအခုလိုသုံးသပ်ပါတယ
်ဖူကူရှိမားပရိဟက်ရှီဟက်ဒ်ဖရမ်တူအင်ကရီးစင်းဒီယာနီယို
လူငယ်ရဲစင်းနေကြတော့ကဖူကူရှိမားမှာငလျင်တွေနဲ့သဘာဝဘေးဒဏ်တွေကြုံခဲ့ရပါတယ်အဲ့ဒီသဘာဝဘေးဒဏ်ကနေဂျပန်နိုင်ငံပြန်ပြီးနလန်ထူလာအောင်လုပ်ဖို့လိုပါတယ်ဖူကူရှိမားဒါအဘေးဆက်ယုံကနေဟိုက်ဒရိုဂျင်စွမ်းအင်တွေထုတ်ယူဖို့လဲစပြီးတော့ဆောင်ရွက်နေပါပြီ
တချိန်ကဒေတာတွင်အကြီးဆုံးဖြစ်ခဲ့ပေမဲ့အခုတော့အသုံးမပြုတော့တဲ့ဖူကူရှိမားသဘောင်းဖိုဘေးနားမှာဆိုလာပြားတွေကိုမျက်စိတဆုံတွေ့မြင်နေရပါပြီအပိုလို group ကုမ္ပဏီအမှုဆောင်ညွှန်ကြားရေးမှူးမိုတိုကီဆာကာရာကအခုလိုသုံးသပ်ပါတယ်
။မကင်းの方で 100% っていうことです。
ဖူဂူရှိမားဓာတ်ပေါင်းဖိုကနေဓာတ်ယိုစိမ့်မှုမတော်တဆဖြစ်ခဲ့ပေမဲ့လူတွေအစိတ်တွေကတော့အရင်တိုင်းပါပဲ။လူတွေဘက်ကမပြောင်းလဲဘူးဆိုရင်ဒီမှန်းချက်ပန်းတိုင်ကိုရောက်ဖို့ခက်ခဲတတ်ပါတယ်။လူတွေရဲ့တွေးခေါ်ပုံပြောင်းလဲလာမယ်ဆိုရင်တော့ဒီမှန်းချက်တွေအောင်မြင်နိုင်ခြေရှိတာပေါ့ဗျာ
။2050ခုနှစ်မှာတော့ကမ္ဘာပူနေမှုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေလုံးဝလျှော့ချနိုင်အောင်ဂျပန်နိုင်ငံကမျှော်မှန်းချပါတယ်။နမီမြို့ကဟိုက်ဒရိုဂျင်နဲ့စွမ်းအင်ထုတ်လုပ်နေတဲ့ဖူကူရှိမားဟိုက်ဒရိုဂျင်အနေဂျီရီဆာ့ချ်ဖီးလ်ဆက်ယုံကနေ2021တိုကျိုအိုလံပစ်ပွဲအတွက်ကိုရောဒေသရင်းလျှက်စစ်ကားတွေအတွက်ပါစွမ်းအင်တွေထုတ်ပေးနေတာပါ။ကာဆူရိုအီလက်ထရစ်ပါဝါစွမ်းအင်ကုမ္ပဏီဒူအိုဂတာစီချီဆူဇူကီကအခုလိုပြောပါတယ
်။ဂေရှုဖိုင်းဟိုင်းနီမိမာရဲ
ဒီစင်စုမှာဘုံရီမှန်းချက်ရှိပါတယ်။ရှင်နှောင်းကလိုမျိုးနျူကလ িয়ার စွမ်းအင်ကိုပဲမိခိုးစရာမလိုပဲလူမှုပတ်ဝန်းကျင်အတွက်ရေရှည်ခံပြီးတော့ကောင်းမွန်တဲ့စွမ်းအင်ထုတ်ယူဖို့ဆိုတဲ့ရည်မှန်းချက်ဖြစ်ပါတယ်ဖူကူရှိမားဓာတ်ပေါင်းဖိုယူဆိုင်မှုကခုလိုမျိုးပြန်ပြည့်မြဲစွမ်းအင်ထုတ်ယူရေးအကောင်းတဲ့တွန်းအားတစ်ရက်ဖြစ်လာတယ်လို့ထင်ပါတယ
်ဖူကူရှိမားမှာစွမ်းအင်ထုတ်ယူဖို့ရှင်းလောင်းတမန်တွေရှင်းနေပြီဖြစ်ပေမဲ့လည်းစွမ်းအင်ထုတ်လေဟာကြီးတွေနဲ့ဘိုင်အိုမက်စ်လို့ခေါ်တဲ့တစ်တူတစ္ဆာတွေလေယာထွက်ဆွန့်ပစ်ပစ္စည်းတွေကနေစွမ်းအင်ထုတ်ယူတဲ့ဆက်ယုံတွေကလည်းဆူနာမီကြောင့်ဆွန့်ပစ်ထားတဲ့မြေနေရာတွေမှာဆောက်လုပ်လာကြပါတယ်။ဒါပေမဲ့လည်းလျှက်စစ်တအားခါကတော့တိတ်ပြီးတော့ဈေးကျမသွားသေးပါဘူး။ဒေသခံတချို့ကတော့ကိုယ်အိမ်ခေါင်းမိုးကရတဲ့ဆိုလာစွမ်းအင်နဲ့စီးပွားရေးအသေးစားလက်ပတ်နိုင်တဲ့အတွက်သဘောကျကြပါတယ်။ကုံစုံဆိုင်ဝန်ထမ်းဖြစ်တဲ့ဟိုက်ဒါကီအီရှိကအခုလိုပြောပါတယ်။
ဟုတ်တယ်။やっぱりあの地元で
လူလူအတိုင်းဝိုင်းကြမှာပဲလျှက်စစ်ထုတ်ယူကြမယ်ဆိုရင်တော့ဒီလုပ်ငန်းရဲ့သဘောတရားကိုအလွယ်တကူမြင်နိုင်ပါတယ်။တဘာဝစွမ်းအင်ကကျွန်တော်တို့အတွက်ပိုပြီးလုံခြုံတယ်လို့ခံစားရပါတယ်။ကျွန်တော်ကတော့ဒီစနစ်ကိုသဘောကျပါတယ်။ပြဿနာတစ်ခုခုဖြစ်ရင်အရာထဲကလူတွေကိုမေးလိုက်ရုံပဲ။တဘာဝပတ်ဝန်းကျင်အတွက်လည်းကောင်းတယ်ဗျ
။တပေါင်းဖို့ရိုစိမ့်မှုကြောင့်လျှက်မြေဆုံးရှုံးခဲ့ရသူတချို့လည်းနေစွမ်းအင်ထုတ်ရေးလုပ်ငန်းဖက်ပြောင်းလာကြတာပါ။အဲ့ဒီလိုမတော်တဆမှုကြောင့်နှစ်နဲ့ချီနေရပြောင်းရွှေ့ခဲ့ရတဲ့ဒေသခံတွေကလည်းပြန်ပြည့်မြဲစွမ်းအင်ကိုယ်တာတုံ့ဆွဲဖို့ပို့ပြီးတော့လူလာနေကြတာဖြစ်ပါတယ
်ဂျပန်ကအခြေအနေကိုနန်းလောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဒါပြီးတော့ကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာမှာဖြစ်တဲ့ burmese.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်မကြခင်မှာတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းသောရရှင်ပေးစာကဏ္ဍသတင်းတွေကသုတထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
်။ VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ ဒီ application ကနေပြီး VOA season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်မင်္ဂလာနံနက်ခင်းဖြစ်ပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တင်းနှလာနေ့မနက်ခင်းအစီအစဉ်တွေကိုစောပိုင်းကထုတ်လွှင့်နေတဲ့ line meter 3249အပြင် VOA Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်တဲ့အခါမြန်မာပြည်မှပေးစာတင်းတွေကသုတထူးခြားစမ်းပြတင်းများအဲ့ဒါတွေမတိုင်ခင်မှာအခုအရင်ဆုံးတော့ကမ္ဘာမြန်မာတင်းမီဒီယာမြင်ကွင်းကိုတင်ဆက်ချင်ပါတယ်ပြည်သွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့ယူကရိန်းအရေးကမြန်မာအရေးပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်သလဲဆိုတာတွေကိုဆွေးနွေးထားပါတယ်။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေယူကရိန်းအရေးကမြန်မာအရေးပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်လိုက်ချိန်ဒီကမ္ဘာလုံးကယူကရိန်းအရေးကိုအာရုံရောက်သွားချိန်မှာမြန်မာအရေးကိုအာရုံဆိုင်မှုရော့ကျမေးမိန်သွားမလားဆိုတဲ့စိုးရိမ်သံတွေထွက်ပေါ်လာပါတယ်။ဒါအပြင်ကမ္ဘာကယူကရိန်းရေးအာရုံစိုက်နေချိန်မှာအာဏာသိမ်းမြန်မာစစ်ကောင်စီအနေနဲ့အခွင့်ကောင်းယူပြီးပုံမူကြမ်းတမ်းရက်ဆက်စွာခြေမုံးတာတွေလုပ်လိမ့်မလားဆိုတဲ့စိုးရိမ်ပူပန်တန်တွေလည်းကြားရပါတယ်။အမှန်တကယ်လဲစိတ်ပူစရာစိုးရိမ်စရာကောင်းလှပါတယ်။ဘာကြောင့်လဲဆိုတော့ဒီရပိုင်းသခိုင်းတိုင်းတဲကမြို့နယ်အများစုမှာအင်တာနက်ဆက်သွယ်ရေးစနစ်နဲ့ဖုန်းလိုင်းတွေဖြတ်တောက်ထားတယ်ဆိုတဲ့သတင်းတွေကြားနေရပါတယ်။သခိုင်းတိုင်းတဲကကြေးရွာတွေမီးရှို့ခံရတာလူတွေအသက်ခံရတဲ့သတင်းတွေမီဒီယာတွေမှာမြင်တွေ့နေရတော့စိုးရိမ်မယ်ဆိုလဲစိုးရိမ်စရာအခြေအနေပါဒီအချိန်မှာပဲမြန်မာနောင်ရဲ့အင်္ဂလိပ်ပိုင်းအစီအစဉ်မှာ Ego Plastivit နဲ့ Interview ကို2022မတ်လ10ရက်နေ့ကပေါ်ပြထားတာတွေ့ရပါတယ် Ego ဟာချက်နိုင်ငံသားတစ်ယောက်ဖြစ်ပါတယ်သူဟာလူအခွင့်အရေးလှုပ်ဆော်သူတူဦးလဲဖြစ်ပြီးပရတ်အရဖက်လူအဖွဲ့အစည်းဗဟိုဌာနရဲ့အကြီးတန်းအကြံပေးလဲဖြစ်တယ်လို့မြန်မာနိုင်ငံကတက်ကြွလှုပ်ရှားသူတွေကိုတင်ဒန်းပေးနေတဲ့educational initiative ရဲ့ director လည်းဖြစ်ပါတယ်။ Ego ဟာမြန်မာနိုင်ငံမှာလည်းနေထိုင်ဘူးပြီးမြန်မာနိုင်ငံရင်းနဲ့လည်းမစိမ့်ဘူးလို့ဆိုနိုင်ပါတယ်
။မြန်မာနောင်းက interview ကို Ukraine သူရဲကောင်းတွေလို့ပဲမြန်မာသူရဲကောင်းတွေဟာလည်းလေးစားစရာကောင်းပါတယ်လို့ကောင်းစင်ပေးပါတယ်။ပထမဆုံးမေးတဲ့မိကွန်းကတော့မြန်မာပြည်သူတွေမချစ်မရဲနဲ့အားမလိုအားမရဖြစ်နေရတဲ့အကြောင်းအရာပါ။Ukraine ကိုရုရှားကျူးကျော်တဲ့ကိစ္စမှာနိုင်ငံတကာအနေနဲ့ Ukraine ဘက်ကနေအင်နဲ့အားနဲ့ထောက်ခံနေအစိုးရတွေကလည်းရုရှားအပေါ်ပြစ်ဒဏ်ခတ်တာတွေတိကျပြတ်သားပြီးတော့ပြင်းထန်တဲ့ပိတ်ဆို့မှုတွေပြုလုပ်တာတွေစစ်လက်နက်ပစ္စည်းတွေကူညီထောက်ပံ့တာတွေတွေ့ရပါတယ်မြန်မာနိုင်ငံကိစ္စမှာတော့အဲ့ဒီမဟုတ်ပါဘူး Ukraine မှာလိုပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေနဲ့လက်နက်ထောက်ပံ့တာတွေမတွေ့ရပါဘူးအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့ယူကရိန်းလိုမျော်လင့်နိုင်ပါသလားလို့မေးပါတယ
်။ Ego ကယူကရိန်းအကြောင်းကိုမြန်မာတွေကစိတ်ဝင်စားကြတယ်။ယူကရိန်းမှာရောမြန်မာမှာပါ။ပြည်သူတွေဟာရက်စက်ကြမ်းကြုတ်ပြီးဥပဒေမဲ့ပြုကျင့်တဲ့သူတွေကိုရုန်းကန်တော်လှန်နေကြရတာပါ။ဒီနိုင်ငံရဲ့ဖြစ်ရပ်တွေဟာမတူညီတဲ့အတွက်အလင်းစလိုကောက်ရှက်ဆွဲလို့မရနိုင်ပါဘူး။ယူကရိန်းမှာဖြစ်နေတဲ့စစ်ပွဲဟာကမ္ဘာပထဝီနိုင်ငံရေးကိုပြောင်းလဲသွားစေနိုင်ပါတယ်။ကမ္ဘာနိုင်ငံရေးပေါ်ကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါတယ်မြန်မာကိစ္စကတော့ဒီလောက်မယိုးရှင်းပါဘူးရုပ်လုံးပေါ်ဖို့ကတော့အချိန်ယူရပါလိမ့်မယ်ဒါကြောင့်လဲယူကရိန်းကိစ္စမှာအမေရိကန်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလင်းလင်းမြန်မြန်ပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြတာပါယူကရိန်းနဲ့မြန်မာနဲ့ဟာမတူညီပါဘူးကွဲပြားခြားနားပါတယ်အနောက်တိုင်းမူဝါဒချမှတ်သူအများစုဟာမြန်မာနိုင်ငံရဲ့အခြေအနေကိုသေချာနားမလည်ကြပါဘူးဒါအပြင်သူတို့ဟာမြန်မာနိုင်ငံရေးကိစ္စဟာအနောက်တိုင်းလုံခြုံရေးကိုဓာတ်ရိုက်ချင်းကြောက်နေတယ်လို့မမြင်ကြပါဘူး။နောက်တစ်ခုကမြန်မာနိုင်ငံရဲ့အိမ်နီးချင်းတွေဟာယူကရိန်းလိုအိမ်နီးချင်းနိုင်ငံတွေမဟုတ်ကြပြန်ပါဘူး။ထိုင်းတရုတ်အိန္ဒိယတို့ကနေတဆင့်မြန်မာနိုင်ငံတွင်းကိုလူသားချင်းစာနာတဲ့အကူအညီပေးလမ်းကြောင်းတစ်ခုဖွင့်နိုင်ဖို့တောင်မလွယ်ကူပါဘူး။ဒါအပြင်မြန်မာစစ်ကောင်စီရဲ့နောက်ွယ်မှာတရုတ်ရှိနေတယ်လို့အနောက်နိုင်ငံတွေကယူဆထားကြတာပါ။အမေရိကန်အစိုးရမူဝါဒချမှတ်သူတွေကလည်းမြန်မာဟာအနောက်နိုင်ငံတွေနဲ့တရုတ်ကြားမှာဂျာကန်စစ်ပွဲ proxy war မဖြစ်စေလိုပါဘူးတခါ အနောက်နိုင်ငံတွေရဲ့အကျိုးစီးပွားမြန်မာမှာလောက်လောက်လာလာမရှိပါဘူး။ဒါကြောင့်အနောက်တိုင်းဟာမြမအရေးကြောင့်တရုတ်နဲ့ထိတ်တိုက်တွေ့ဖို့မစွန့်စားလိုကြပါဘူးလို့ဤဂေါကသူ့အမြင်ကိုရှင်းပြပါတယ်
။ ISP မြန်မာကလည်း proxy war နဲ့ပတ်သက်လို့ကနဦးသုံးသက်ချက်အမှတ်ရှိမှာမြမအရေးအဖြေရှာမှုနဲ့အင်အားကြီးနိုင်ငံများကြားအားပြိုင်မှုအတွက်အသုံးချခံမြေစာပင်ဖြစ်နိုင်ခြေဆိုပြီးဖော်ပြထားတာတွေ့ရပါတယ်။ISP ရဲ့သုံးသက်ချက်ကတော့မြမအရေးအတွက်ကုလသမဂ္ဂအာဆီယံတရုတ်ဂျပန်စတဲ့အထူးကိုယ်စားလှယ်မျက်နှာစုံကြီးတွေ့ဆုံလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကုလသမဂ္ဂအာဆီယံတရုတ်အိန္ဒိယဂျပန်အမေရိကန်စသဖြင့်အဆင့်မြင့်ကိုယ်စားလှယ်တွေတွေ့ဆုံလို့ပဲဖြစ်ဖြစ်မြမလူထုရဲ့အတန်ကိုနားထောင်ပြီးအချင်းချင်းချိတ်ဆက်ညှိနှိုင်းဆွေးနွေးမှုလုံးမှသာအဖြေရှာနိုင်မယ့်အနေအထားဖြစ်ပါတယ်ဒီလိုဖြစ်မလာဘူးဆိုရင်မြမအရေးဟာပြဿနာပြေလည်ရေးထက်တရုတ်အမေရိကန်စတဲ့အင်အားကြီးနိုင်ငံတွေရဲ့အားပြိုင်မှုအတွက်အသုံးချခံမြေစာပင်သာဖြစ်လာနိုင်ခြင်းရှိပါတယ်တဲ့။ဒါဆိုရင်ရုရှားယူကရိန်းပဋိပက္ခကနေမြန်မာအနေနဲ့ဘာတွေများသင်ကန်းစာယူစရာတွေရှိမလဲလို့မြန်မာနောင်းရဲ့အမေကိုအီဂေါကဒီလိုဖြေပါတယ်။အကြီးဆုံးသင်ကန်းစာယူစရာကတော့ယူကရိန်းတွေဟာအမျိုးသားရေးအတွက်သဘောတရားရေးနဲ့အတွေးခေါ်ပိုင်းမှာအပြည့်အဝညီညွတ်ကြပြီးသူတို့နိုင်ငံအမိခိုးကင်းရေးနဲ့လွတ်လပ်မှုအတွက်တသားတည်းရှိနေကြတယ်ဆိုတာပါပဲမြန်မာမှာလည်းရဲရင်တဲ့နိုင်ငံသားတွေများစွာရှိပါတယ်နိုင်ငံရေးသမားတွေမှာရောလက်နက်ကင်တော်လှန်ရေးသမားတွေမှာရောပြည်သူလူထုထဲမှာပါ Federal Democracy တည်ဆောက်ကြမယ်လို့အများစုကသဘောထားတူညီကြပါတယ်ဖိနှိပ်ထုတ်ချက်ပြီးရက်ဆက်ကြမ်းကြုတ်တဲ့စစ်အုပ်ချုပ်ရေးအောက်ကနေလွတ်လပ်တဲ့နိုင်ငံဖြစ်လို့တဲ့ဆန္ဒတွေတူညီကြတယ်။ဒါပေမဲ့လို့တချို့တွေကတော့ခြံစည်းရိုးပေါ်ခွာထိုင်နေကြပါတယ်
။မြမအရေးဟာယူကရိန်းအရေးနဲ့ကွဲပြားခြားနားတဲ့အတွက်ပြပါအားတနည်းအားဖြင့်အနောက်နိုင်ငံကြီးတွေရဲ့အကူအညီကိုယာနုံးပြအားကိုးလို့မျှော်လင့်လို့မရနိုင်ပါဘူး။ဤကောကတော့မြမအရေးအဖြေထွက်ဖို့ဆိုတာနိုင်ငံတကာရဲ့အခန့်ကဏ္ဍဟာ20ရာခိုင်နှုန်းပဲအကျိုးသက်ရောက်မှုရှိနိုင်ပြီး80ရာခိုင်နှုန်းဟာပြည်တွင်းအင်အားစုတွေကဆုံးပြတ်လုကင်ကြရမှာပါလို့ဆိုပါတယ်။ယူကရိန်းရေးကြောင်အမေရိကန်နဲ့နောက်ကဘာကမြန်မာအရေးပေါ်ချင်းကပ်ပုံပြောင်းလဲလာနိုင်စရာရှိပါတယ်။မြန်မာရဲ့အိမ်နီးချင်းအင်အားကြီးတရုတ်နိုင်ငံအနေနဲ့လည်းထိုင်ဝမ်အရေးပါဝင်ဒေသတွင်းနိုင်ငံတွေပေါ်သဘောထားပြန်လည်သုံးသပ်ရမယ့်အခြေစိုက်လာပါတယ်။ဘယ်လိုပဲဖြစ်ဖြစ်ယူကရိန်းရေးဟာမြမအရေးအတွက်အပေါင်းလက္ခဏာအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာနိုင်ကြောင်းပါခင်ဗျာ
။ပြည်တွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြမသတင်းမီဒီယာမြင်ကွင်းကျအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့မအေးတန်တာကျော်ရဲ့မြမပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီဗျာ
ရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကျောင်းဟင်းဆိုတဲ့တော်ရရှင်က view ရဲ့ည9နာရီတရင်ကိုနေ့စဉ်10နာရီမှကူးယူပြီးတော့နားထောင်ပါတယ်။ညတိုင်း17နာရီကျော်မှအေးဖြစ်ပါတယ်။ view email တရင်လွာလေးလည်းပို့ပေးပါဆိုလို့ပြောလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုအောင်ကျောင်းဟင်းရေ။ email တရင်လွာပို့ပေးဖို့လည်းစီစဉ်ထားပါရဲ့နော်။ view ကိုပထမဆုံးအနေနဲ့အကြံပြုစာပေးဖို့ခြင်းပါတယ်ဆိုပြီးတော့ခုနေ့က Messenger ကနေရေးလာတဲ့တော်ရရှင်ကတော့ပူတာအိုကလီစုတိုင်းသားတယောက်ပါတဲ့
။မင်္ဂလာပါ view ကျွန်တော်ကတော့ကချင်ပြည်နယ်ပူတာအိုမြို့ကလီစုတိုင်းသားတယောက်ပါ VOE ကိုနားဆင်လာတာဆယ်စုနှစ်တခုကျော်လာပါပြီဒါပေမဲ့တစ်ချိန်တစ်ခါမှအကြံပြုစာမပေးပို့ဘူးပါဘူးဒီနေ့တော့ပထမဆုံးအနေနဲ့အကြံပြုစာပေးပို့ချင်ပါတယ်ပထမချက်ကတော့ Facebook ကနေပြီးတော့ direct ထုတ်လွှင့်ချက်တွေကအတန်တိုးနေပါတယ်အလုပ်လုပ်ရင်းနဲ့နားထောင်ရတာဆိုတော့သိအဆင်မပြေလို့ပါဒါကြောင့်မလို့ပြင်ဆင်ပေးစေချင်ပါတယ်ဒုတိယချက်ကတော့မြန်မာပြည်အရေးကိုပထမဦးစားပေးတင်ပြပေးစေချင်ပါတယ်မြန်မာပြည်အရေးပြီးတော့မှတခြားအရေးတွေကိုတင်ဆက်ပေးစေချင်ပါတယ်view ရကြောက်မယ်နေ့စဉ်သတင်းဖြစ်ပျက်နေသမျှကိုတီးခွင့်ရလို့ကျေးဇူးတင်ပါတယ်ဆက်လက်အားပေးနေပါဦးမယ် view ဝိုင်းတော်သားတွေအားလုံးကျေးမာပါစေ
ကဲနာမည်တော့ရေးလာပေးမယ်လေနာမည်ပြောမပြောဒီတော်ရရှင်သေချာမပြောလိုက်လို့ကျွန်မလည်းနာမည်တော့မပြောလိုက်တော့ပါဘူးဟုတ်ကဲ့ပါပူတာဝကတော်ရရှင်အရင်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့အကြံပြုစာရေးလာလို့ပါဒီမှာ Facebook ကအတန်တိုးနေတယ်ဆိုတဲ့ကိစ္စကိုတခြားသူတွေလည်းပြောကြပါတယ်ကျွန်မတို့လည်းဖြည့်ရှင်းပေးဖို့ကြိုးစားပါတယ်လိုက်ပြီးတော့လည်းမေးကြည့်ပါတယ်ဒါမဲ့လည်းတယ်လီဖုန်းတိုင်းမှာတိုးတာမဟုတ်တော့နောက်ပြီးတော့လူတိုင်းလည်းတိုးတာမဟုတ်တော့internet line အားနဲ့များဆိုင်မလားလို့တွေးမိပါတယ်ရှင်။အတန်အတိုးကျယ် volume ကတော့ကျမတို့ computer တွေကချိန်ထားပြီးသား။နောက်ပြီးဒီကနေဓာတ်ရိုက်လွှင့်တဲ့အတန်တိုင်းလွှင့်ပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်မလို့ခုနကပြောသလို internet bandwidth နဲ့များဆိုင်မလားစဉ်းစားမိပါတယ်နော်။တကြွတဲ့သူတွေကိုတေချာထပ်ပြီးတော့မေးကြည့်ပါဦးမယ်။အစီအစဉ်တွေကိုတိတ်မကြားရအောင်လို့ရေးလာတဲ့စာရေးတွေ့ရိုက်မှလည်းကျမစိတ်ထဲမှာအထူးအကျဲရိုက်သလိုခံစားရပါတယ်။သတင်းတွေအနေနဲ့ဆိုရင်တော့ကျမတို့ VOE ကမြန်မာသတင်းတွေရောပြီးတော့မြန်မာနိုင်ငံသားတွေမသိမဖြစ်သိတဲ့နိုင်ငံတကာသတင်းတွေမြန်မာကမ္ဘာကြီးရာသတင်းတွေရောတင်ဆက်ပေးနေပါတယ်လို့ပြောချင်ပါတယ်။ဒါပေမဲ့ဒီသောရရှင်ပြောသလို VOE ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားပေါ်ကရေဒီယိုထုတ်လွှင့်ချက်တွေမှာတော့မြန်မာသတင်းတွေကိုထူးဥစားပေးပြီးတော့ဖော်ပြပေးနေပါတယ်ရှင်။ဒါနဲ့သွားရှင်တယောက်ကတော့ကျမတို့ view ရဲ့အစီအစဉ်တွေကို PSI ဆလောင်းကနေဖမ်းယူတာအဆင်မပြေပါဘူးဆိုပြီးအခုလိုရေးလာတာပါ
မင်္ဂလာပါ view ခင်ဗျာ view ကိုအမြဲအားပေးနေပါတယ်ကျွန်တော်အဖေကလေဖြတ်နေသူတူပါအဖေက radio kit ကနေ view နဲ့အိမ်မှာအဖို့ပြုတ်နေရတာပါအခုက view ရုပ်တံအစီအစဉ်ရတော့ပို့အဆင်ပြေလာပါတယ်ဒါပေမဲ့ view line ကခဏခဏပျောက်ပျောက်နေလို့ပါ PSI ဆက်ကကြည့်နေရတာပါဒါလေးတစ်ခုဖြေရှင်းပေးစေချင်ပါတယ်ဥကြောဇန်သာနဲ့ VOA အဖွဲ့သူအဖွဲ့သားအားလုံးကျန်းမာပါစေဗျာ
ဟုတ်ကဲ့ပါ PSI ဆက်ကနေပြီးတော့ဖမ်းယူတာ VOA လှိုင်းကခဏခဏပျောက်ပျောက်နေပါတယ်ဆိုလို့တိတ်ဆဖမ်းတာမမိတာများလားလို့လည်းတွေးမိပါတယ်နော်တချို့ရက်တွေမှာဖမ်းလို့ရပြီးတော့တချို့ရက်တွေမှာဖမ်းလို့မရဘူးဆိုရင်တော့ဒီရာသီဥတုအခြေအနေအနေထားတွေကြောင့်လည်းကြားကနေပြီးတော့လှိုင်းပြတ်တာဖြစ်နိုင်ပါတယ်ဒီအစီအစဉ်တွေကဂျိုရူကတိုက်ရိုက်တာထုံးလွှင့်မှုဖြစ်လို့ပါဒါနဲ့ပတ်သက်ပြီးတော့ကျမတို့ဒီဘက်ကနေတစုံတရာပြင်ဆင်ပေးလို့မရပါဘူးနော်မြန်မာနိုင်ငံချင်းပြည်နယ်ကံပက်လက်မြို့က76အုပ်စုထဲမှာရောက်ရှိနေတဲ့စစ်ပြေးတွေကလေးသူငယ်တွေအပါအဝင်လူပေါင်း80ကျော်ရှိပါတယ်ပြိမိနေပါတယ်အခုထိအထောက်ပံ့မရတော့တော်တော်ကိုခက်ခဲပါတယ်တောရွာဆိုတော့ဘာအဆက်အသွယ်မှလည်းမရလို့ပါတယ်ဗီဒီယိုဘက်ကနေသက်ဆိုင်ရာကိုအတိပေးကြော်ညာပေးဖို့အားကိုးပါတယ်ဆိုပြီးတော့ဒရရှင်တရားကိုစာရေးပြောလာပါတယ်ရှင်မောင်မောင်တင်ချာဆိုတဲ့ဗီဒီယိုဒရရှင်နောက်တစ်ရက်ကတော့အစီအစဉ်တစ်လေးတစ်ခုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ
်ဗီဒီယိုကိုအမြင်နားထောင်ကြည့်ပါအစီအစဉ်အားလုံးနှီးပါကိုချိန်ပါတယ်ဥတ္တမောင်တန်တင့်ဘွားကိုပြောပြပါဗျာကြီးညိုချစ်ခင်အနုပညာရှင်အစီအစဉ်လေးကိုအသစ်တီထွင်ရေးသားပြုစုပြီးတော့ထုတ်လွှင့်ပေးစေချင်ပါတယ်ဥပမာဆရာဇော်ကြီးဆရာမင်းသူဝင်ရှေးဦးတောင်းတင်မိုးကောလိပ်ဂျင်နေဝင်လူလူတော်မှာတကုံတာစသဖြင့်ပေါ့တပတ်တစ်ခါထုတ်လွှင့်ပြပါဗျာ
ကျမတို့လောလောဆယ်တော့ဒီမြန်မာနိုင်ငံမှာလည်းစစ်အာဏာသိမ်းမှုနောက်ပြီးနိုင်ငံတကာမှာလည်းဒီကမ္ဘာကပ်ဘေးအခြေအနေရောအဲ့လိုအခြေအနေဖက်ဖက်တို့ကြောင့်ကျမတို့ဒီတချို့အစီအစဉ်တွေအချိန်လေးတွေကိုတော့နည်းနည်းလျှော့ထားရပါတယ်နော်တည်င်းတွေကလည်းတင်ဆက်ပေးဖို့တော်တော်များပြီးတော့အချိန်ကလည်းအကန့်အသတ်နဲ့ဖြစ်နေလို့ပါဒါမဲ့လည်းအခုဒီသရရှင်ပြောလာတဲ့အစီအစဉ်မျိုးလေးအတွက်အခွင့်အရေးတင်ဆက်ပေးသွားပါမယ်လို့ပဲပြောချင်ပါတယ်ရှင်ပြည်သူတွေသတိထားဖို့လို့အစချီရေးလာတာပါတရားမဝင်အလုပ်လုပ်တဲ့သူတွေချမ်းသာတဲ့အတိုင်းပြည်တရားမဝင်နိုင်ငံတော်ကချမှတ်ထားတဲ့ဥပဒေတွေကိုချိုးဖောက်ပြီးတော့လောက်ကင်စားတဲ့သူတွေကိုလက်ပိုက်ကြည့်နေရတော့မှလားယာရုအာဏာအလွဲသုံးစားလုပ်တဲ့သူတွေနဲ့ပေါင်းပြီးတော့လူခွင့်ရေးတွေချိုးဖောက်တရားမဝင်အယောင်ဝယ်တွေလုပ်ပြီးတော့ချမ်းသာတဲ့သူတွေကောင်းစားနေကြပါတယ်ဆိုပြီးသူတို့တွေတမှာဖြစ်နေတဲ့အကြောင်းအရာတွေကိုပြောချင်ပါတယ်လို့ဒီသောရရှင်ရင်ဖွင့်စာရေးလာတာပ
ါတနိုင်ငံလုံးကိုဗစ်နဲ့နိုင်ငံရေးပြဿနာတွေကြောင့်တနတ်တန်နဲ့ယောဂာတန်တွေကြောက်နေရပေမဲ့ကိုရီနေတဲ့အရက်ကျိုင်းခန်းဒေသရက်ဆောင်မြို့နယ်ရှမ်းပြည်နယ်တောင်ပိုင်းမှာတော့ချိန်စောတန်တစ်ကားတန်တွေနဲ့စူညံလို့အာဏာလွဲသုံးစားမှုငွေကြေးချစားမှုတွေမတရားမှုတွေကိုအထက်အရာရှိတွေနဲ့ငွေရှိသူတွေပေါင်းစားတက်တည်တွေရှိပေမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့ကိုယ်တိုင်ကမသိကျင်အောင်စောင့်နေတာပဲလားနောက်ပြီးကိုဒေသရဲအစိုးရဌာနတွေကိုလက်ခံကမှတစိုးလက်ဆောင်ယူပြီးပြန်သွားကြတဲ့ဌာနကများများတတော်ဦးစီးဌာနမြေတိုင်းဦးစီးဌာနဆယ်မြောင်းဦးစီးဌာနအစရှိတဲ့ဌာနတွေအပြင်199ပြည်ရေးကာကွယ်ရေးဝန်ကြီးဌာနတွေကိုလည်းမယုံနဲ့ တကယ်အခက်ခဲရှိလို့မတရားမှုတွေကြုံလို့သူတို့ကိုသွားပြောကားမှပိုဒုက္ခရောက်တာကိုတွေ့လေဒေတာအတွက်ဆုံးရှုံးခံအမုန်းခံနေတာကိုဒေတာကိုမဆုံးရှုံးခြင်းလို့ပါဒါပေမဲ့ခေါင်းဆောင်တွေကအုပ်ဆိုးနေတော့တဖြည်းဖြည်းဝါးမြူခံရမှုကိုအစွမ်းကုန်တော့ကာကွယ်ကြည့်မယ်ကြောက်ပါれခမားတို့ကိုမဟုတ်ဘူးလူကောင်းနိုင်ငံသားကောင်းတယောက်ဖြစ်ရမှာကိုနိုင်ငံနဲ့လူမျိုးအပေါ်တစ္ဆာဖောက်အာဏာအလွဲသုံးစားလို့ငွေကြေးတစ်ခုအတွက်မတရားတာတရားတာမသိလက်နက်တစ်ခုမဟုတ်တဲ့ကိုဗစ်ကိုလည်းလက်နက်လူအသုံးချနေကြတယ်
ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းရက်ဆောင်မြို့နယ်ကျိုင်းခန့်ဒေသမှာတရားမဝင်စီးပွားရောင်းဝယ်ဖောက်ကားမှုတွေမြန်မြန်ဆိုင်ဆိုင်ကြီးလုပ်နေကြပါတယ်ဆိုတော့ဒီသောရရှင်သူတွေ့ကြုံနေရတဲ့အခြေအနေကိုဒီ VO ရကနေရင်းဖွင့်စာရေးလာတာဖြစ်ပါတယ်ရှင်အချိန်ခက်သက်ကြောင့်ဒီတစ်ပတ်တော့သောရရှင်ရဲ့ပေးစာတွေကိုဒီမှလည်းရက်ချင်ပါတယ်ရှင်သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြော်ဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲသွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammy's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကျော်ရဲ့မြန်မာပြည်မှဘေးစာများကန္တာကိုနားဆင်ရအပြီးအခုတခါတော့သတင်းတွေကတူတအစီအစဉ်မှာကောင်းကျိုးရောဆိုးကျိုးပါဖြစ်စေတဲ့နျူကလ িয়ার စွမ်းအားထုတ်စက်ရုံတွေအကြောင်းကိုမှညွညွလင်းပြောပြထားပါရခင်ဗျာ
။ကမ္ဘာပေါ်မှာလူသားတွေရဲ့ရှာဖွေစမ်းသပ်တီထွင်မှုတွေထဲမှာနျူကလ িয়ার စွမ်းရည်ဆိုတာကလူသားတွေအတွက်ကောင်းကျိုးရောဆိုးကျိုးပါအများကြီးသက်ရောက်စေတဲ့အရာတစ်ခုဖြစ်ပါတယ်။နျူကလ িয়ার စွမ်းအင်ဂျင်လူသားတွေအတွက်အဓိကအဖြစ်ပျက်စစ်စွမ်းအားတွေကိုပေးနိုင်တဲ့ကောင်းကျိုးရှိတယ်လို့ပဲနျူကလ িয়ার စွမ်းအင်အသုံးပြုထားတဲ့လက်နက်တွေကြောင့်လည်းလူသားတွေရဲ့အသက် OA စီးစိမ်တွေအများကြီးပျက်စီးဆုံးရှုံးစေတာပါသိပ္ပံပညာရှင်ကြီး Albert Einstein ရဲ့ E=mc² ဆိုတဲ့နေရာမကိုအခြေခံပြီးနောက်ပိုင်းအီတလီ American သိပ္ပံပညာရှင် Enrico Fermi နဲ့လုတ်ဖော်ကင်ဘဲသိပ္ပံပညာရှင်တစုဟာ1940ခုနှစ်နောက်ပိုင်းတွင်မှနျူကလ িয়ার စွမ်းအင်ဆိုတာတွေကိုစမ်းသပ်ရှာဖွေဖော်ထုတ်ခဲ့ကြတာကနျူကလ িয়ার နဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုဖြစ်လာစေမဲ့သမိုင်းစာပဲဖြစ်ပါတယ်။အခုဆိုရင်ကမ္ဘာပေါ်မှာနျူကလ িয়ার စွမ်းအင်နဲ့သက်ဆိုင်တဲ့ဆက်ရုံတွေဓာတ်ပေါင်းပိုတွေနိုင်ငံပေါင်း30ကျော်မှရှိနေပါပြီ။လူအသက်တာအတွက်ကောင်းကျိုးဆွမ်းဆောင်နိုင်မဲ့နျူကလ িয়ার စွမ်းအားထုတ်ဆက်ယုံကြီးတွေရှိသလိုဆိုးကျိုးဖြစ်စေနိုင်တဲ့နျူကလ িয়ার လက်နက်ပေါင်းစုံထုတ်တဲ့ဆက်ယုံကြီးတွေလည်းရှိနေတာပါ။န
နျူကလ িয়ার ပါဝါပလန့်လို့ခေါ်တဲ့နျူကလ িয়ার စွမ်းအင်ထုတ်စက်ရုံရှိတဲ့နိုင်ငံပေါင်းကအခုလောလောဆယ်32နိုင်ငံမှာရှိပြီးအများစုကဥရောပ၊မြောက်အမေရိက၊အရှေ့အာရှနဲ့တောင်အာရှနိုင်ငံတွေမှာရှိတာပါ။အဲ့ဒီတည်းကတချို့နိုင်ငံတွေဖြစ်တဲ့ Belgium, Germany, Spain နဲ့ Switzerland နိုင်ငံတွေကတော့သူတို့ရှိမှရှိတဲ့နျူကလ িয়ার စက်ရုံတွေကိုပိတ်ပစ်ဖို့စီစဉ်နေပြီး Sweden နဲ့ Taiwan ကလည်းပိတ်ပစ်ဖို့အတွက်စဉ်းစားနေပြီဖြစ်ပါတယ်။ Austria မှာရှိတဲ့Swentendorf nuclear စက်ရုံနဲ့ဖိလစ်ပိုင်မှာရှိတဲ့ Batten nuclear စက်ရုံတွေကတော့ပထမဆုံးစက်ရုံတွေအဖြစ်အပြီးသတ်တိစောက်သွားပြီးပြင်မဲ့လုံးဝလည်ပတ်မှုတော့မရှိသေးပါဘူး။လက်ရှိကမ္ဘာမှာ nuclear စွမ်းအင်စက်ရုံအများဆုံးရှိတဲ့နိုင်ငံကိုကြည့်မယ်ဆိုရင်တော့ American ပြည်အောင်စုကအများဆုံးပါပဲ။လည်ပတ်နေတဲ့စက်ရုံပေါင်း63ရုံရှိပြီးတိစောက်ဆဲစက်ရုံကတော့2ခုရှိပါသေးတယ်။အဲဒီစက်ရုံတွေကနေလျှက်စစ်အားတနအီကို gigawatt 8သိန်းနီးပါးထုတ်ပေးနေတာပါ။ပြင်သစ်နိုင်ငံကတော့ nuclear စွမ်းအင်စက်ရုံဒုတိယအများဆုံးရှိတဲ့နိုင်ငံမှာလက်ပတ်နေတဲ့စက်ရုံ56ခုရှိပြီးစက်ရုံတရုံကတော့တိစောက်ဆဲဖြစ်ပါတယ်။လျှက်စစ်အားထုတ်လုပ်မှုကတော့တနအီမှာ gigawatt 3သိန်း3000ကျော်ရှိတာပါ။တရုံနိုင်ငံကတော့လက်ရှိလက်ပတ်နေတဲ့စက်ရုံပေါင်း54ခုရှိပြီးတိစောက်နေစဲစက်ရုံက15ခုရှိတာကြောင့်နျူကလ িয়ার စွမ်းအင်စက်ရုံတွေကိုအရှိန်အဟုန်နဲ့တိစောက်လာတဲ့နိုင်ငံတစ်ခုအဖြစ်လေ့လာသူတွေကဆိုပါတယ်။တရုတ်နိုင်ငံရဲ့အဲ့ဒီစက်ရုံတွေကနေပြစ်စစ်တံအားထုတ်လုပ်မှုကတော့တနာယီကို gigawatt 3,400 ကျော်ရှိပါတယ်။ဒီလိုနျူကလ িয়ার စွမ်းအင်ထုတ်လုပ်မှုစက်ရုံတွေအများဆုံးရှိတဲ့10နိုင်ငံစီးရင်ထဲမှာရုရှား၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယ၊ကနေဒါ၊ယူကရိန်းနဲ့ United Kingdom တို့လည်းပါရှိပါတယ်။ဒါပေမဲ့ဂျပန်ကတော့စက်ရုံတော်တော်များများကိုပိတ်ပစ်လိုက်ပါတယ်။အရှေ့တောင်အာရှအာဆီယံနိုင်ငံတွေထဲမှာတော့လည်ပတ်နေတဲ့နျူကလ িয়ার စွမ်းအင်စက်ရုံမရှိသေးပါဘူး။မြန်မာအိန္ဒိယနိုင်ငံတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယဟာစက်ရုံတွေအများကြီးရှိတဲ့နိုင်ငံစီးရင်မှာပါရှိသလိုတခြားအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့နျူကလ িয়ার စွမ်းအင်ထုတ်စက်ရုံနှစ်ခုကိုတည်ဆောက်နေစေဖြစ်ပါရဲ့ရှင်။
မညညလင်းဖြစ်ပါတယ်ခင်ဗျာအခုတခါတော့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်အိန္ဒိယနိုင်ငံကအမျိုးသားတူဟာဒီကွမ်းသီးပင်ကိုတက်တဲ့17မျိုးကိုတီထွင်ထားပါတယ်အမေရိကန်ကုမ္ပဏီတစ်ခုကတော့ဒေါင်လိုက်ပြန်တန်းနိုင်တဲ့မိုးပြန်ရင်အပြားတစ်မျိုးကိုတီထွင်နေပါတယ်ဒီလိုထူးခြားစံပြသတင်းတွေကိုတော့ကိုငင်းညံ့တဲ့အတူမက်ခင်ဖြူတွေကပြောပြမှာဖြစ်ပါတယ်ဗျာ
အိန္ဒိယနိုင်ငံကန်ယိုရန်မြို့မာဂါလူရူကအမျိုးသားတဦးဟာကွန်းပြီးပင်တက်တဲ့17မျိုးတီထွင်ထားပါတယ်။အသက်50အရွယ်ဂါနာပါတီဘတ်ဆိုတဲ့သူကသူတီထွင်ထားတဲ့ဆက်ကို Tree Scooter သစ်ပင်တက်စကူတာဆက်လို့နာမည်ပေးထားပြီးအဲ့ဒီဆက်နဲ့5စက္ကန့်အတွင်း65ပေမြင့်တဲ့ကွန်းပင်ကိုတက်နိုင်ပါတယ်။ထိုင်ကုန်ခြေနင်းနဲ့သစ်ပင်တက်တဲ့ဘင်းနှလုံးပါတဲ့ဒီဆက်မှာဂျာမနီထုတ်မော်တာအသေးလေးတစ်လုံးနဲ့ဆက်ဆွဲလွှာကိုတက်ထားပါတယ်။ဒီအပင်တက်စကူတာကတောင်သူဘက်အတွက်ကွန်းသီးခူးဖို့အကူအညီကောင်းကောင်းပေးနိုင်ပါတယ်။အလုသမားရှာပါတာလူအားကမြင်ရတာနဲ့မိုးကာလမတိုင်ခင်ကွန်းသီးတွေအချိန်မီခူးနိုင်ဖို့အတွက်ဒီကွန်းသီးပင်တက်ဆက်ကိုတီထွင်ခဲ့တယ်လို့ဘက်ကရိုက်တာသတင်းကိုပြောပါတယ်။ဒီလိုဆက်တီထွင်နိုင်ဖို့2014ခုနှစ်ကတည်းကစခဲ့ပြီးအမေရိကန်ဒေါ်လာ5,300နဲ့ညီမျှတဲ့အိန္ဒိယရူပီ4သန်းလောက်သုံးခဲ့ရတယ်လို့ဆက်အစမ်းနမူနာတစ်ခုထွက်ဖို့သူ့ရဲ့လုပ်ဖော်ကိုင်ဘက်အင်ဂျင်နီယာတစ်ယောက်နဲ့လေးနှစ်လောက်ကြာအောင်သူတည်တနာလုပ်ခဲ့ရတယ်လို့ပြောပါရယ်ပုံမှန်ကွန်းပင်တက်ခူးပြင်းရင်တနေ့ကိုအပင်100လောက်ပဲခူးနိုင်ပေမဲ့စကူတာနဲ့တက်ရင်တော့တနေ့ကိုကွန်းပင်300ကျော်ကိုအလွယ်တကူတက်နိုင်တဲ့အတွက်ဒီအပင်တက်စကူတာကိုလူကြိုက်များနေပါရယ်အခုထိသူ့ရဲ့အပင်တက်စကူတာတစ်စီးကိုအမေရိကန်ဒေါ်လာ820အိန္ဒိယရူပီ6,200နဲ့အစီး300ကျော်ရောင်းပြီးပြီလို့လည်းဘက်ကပြောပါရယ်အခုလိုအောင်မြင်မှုအပြင်ပစ္စည်းပိုကြည့်ပြီးတော့တဖြောင်းနဲ့မပေါက်တတ်တဲ့အုံးမင်မျိုးကိုတက်နိုင်မဲ့စကူတာဆက်မျိုးတစ်မျိုးကိုလည်းဆက်လက်တီထွင်နေပြီးတော့မကြခင်မှာရမယ်လို့ဘတ်ကပြောပါတယ်ရှင
်အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကကုမ္ပဏီတစ်ခုကတော့ပကံပြားပြန်လို့ဒေါင်လိုက်ပြန်တန်းနိုင်တဲ့မိုးပြန်ရင်အပြားတစ်မျိုးကိုတီထွင်နေပါတယ်ကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုမရှိတဲ့လျှက်စစ်မော်တာ၈လုံးတက်ထားတဲ့ယင်ပြန်ကို Ziva Aero ကုမ္ပဏီကတီထွင်နေတာဖြစ်ပြီးတော့မိုးပေါ်ကိုဒေါင်လိုက်အတက်အဆင်းလုံးနိုင်ပါတယ်။ဒီရင်ဟာတနအီမိုင်160အမြန်နှုံးနဲ့သွာလာနိုင်မယ်လို့ကုမ္ပဏီ CEO စတီဖန်တက်ဘစ်ကပြောပါတယ်။အစမ်းထုတ်လုပ်ထားတဲ့ယင်းမြန်မာတော့လူတစ်ယောက်သာစီးနင်းနိုင်ပြီးလက်ရှိအချိန်မှာအတက်အဆင်းကိုအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့ပါပြီ။
နောက်တစ်ဆင့်ကတော့အရှိကိုပြန်တန်းနိုင်မှုဖြစ်ပြီးလူနဲ့ဆန်းသက်ဖို့ကတော့လိုသေးတယ်လို့ပြောပါတယ်။အရေးပေါ်အခြေအနေမျိုးနဲ့ကြုံလာရတဲ့အခါစေဝါနဲ့ကူညီကယ်ဆယ်ရေးတွေလုပ်တဲ့နေရာမှာဒီရင်ကိုသုံးနိုင်ဖို့မျှော်လင့်ထားသလိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလည်းထောက်ပို့လုပ်ငန်းတွေကယ်ဆယ်ရေးလုပ်ငန်းတွေမှာသုံးနိုင်ဖို့စိတ်ဝင်စားနေပါတယ်။လောလောဆယ်မှာတော့ဒီရင်တစ်စီးကိုဒေါ်လာ2သိန်းခွဲလောက်ကျတင်တာကြောင့်အများပြည်သူသုံးဈေးကွက်မှာအလွယ်တကူဝယ်လို့တော့မရသေးပါဘူး။အနာဂတ်မှာတော့အသုံးခံတဲ့ဘက်ထရီတွေဈေးပေါ်လာရင်ဒီရင်ဟာပိုပြီးအစွမ်းထက်လာမယ်လို့မျှော်လင့်ကြောင်းတီးထွင်နေတဲ့နည်းပညာအဖွဲ့ခေါင်းဆောင်ကပြောပါရယ်ခင်ဗျာ
။ဒီကနေ့ချက်ဘက်ကပြည်ထောင်နိုင်ငံပါရီမျိုးကစောင်းစင်ဒီဈေးလမ်းမကြီးပေါ်မှာတိုးအကောင်ကြီး2022ကောင်လမ်းလျှောက်ချီတက်ခဲ့ကြပါရယ်။နိုင်ငံကစီးပွားရေးကုန်စည်ပြပွဲပိတ်ပွဲအထိမ်းအမှတ်အဖြစ်နှွားတွေမီးတွေအပါအဝင်တိုးတွေကိုပါတောင်ပိုင်းဒီရန်ဒေတာကအနုပညာရှင်350ကလမ်းမပေါ်ထိန်းချောင်းခဲ့ကြတာပါပီရနီယန်ဒေတာမှာကျင့်သုံးနေဆဲဖြစ်တဲ့တိုးတွေနှွားတွေကိုနှွေရသည်စကြက်ကိုပြောင်းရွှေ့တဲ့ဓလေ့ထုံးစံကိုပြသခဲ့တာလည်းဖြစ်ပါတယ်ပါရီမျိုးသူမျိုးသားတွေကလည်း၄ရောက်မြောက်ပြင်သစ်ဘုရင်ဟင်နရီလိုဝစ်ဆင်ထားသူရဲ့ဥဆောင်မှုနောက်မှာ၁ကီလိုမီတာလောက်အတူလိုက်ပါလမ်းလျှောက်ချီတက်ခဲ့ကြပါတယ်အခုလိုပြင်သစ်ချီးလေဒေတာရဲ့ရိုးရပွဲတွေကြောင့်ပါရီမျိုးသူမျိုးသားတွေဟာသူတို့နေ့စဉ်ဘဝအခက်အခဲတွေကိုမေ့ပျောက်ပြီးပျော်ရွှင်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပွဲစီစဉ်သူတို့ကပြောပါတယ်ရှင
်ကိုညင်းညင်းတို့တင်ဆက်တဲ့ကမ္ဘာတစ်လွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာအတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်တွေကိုသတင်းပေးဖို့လိုတယ်ဆိုရင်ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းဒိုမီတာ1925 32တို့မှာဖမ်းယူနိုင်စင်ပါအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ။
ယူကရိန်းအနောက်ပိုင်းပိုလန်နယ်စပ်နားမှာတနင်္လာနေ့ကရုရှားရဲ့တိုက်ခိုက်မှုကအမေရိကန်အတွက်တော့ငကိုကလေးကခန့်မှန်းတွက်ဆထားတာမျိုးဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။အမေရိကန်ထောက်လှမ်းရေးတွေနဲ့အမျိုးသားလုံခြုံရေးဆိုင်ရာအတိုင်းအဝန်းအတွက်ဒါဟာအဆင်မဟုတ်ကြောင်းရုရှားတပ်တွေတိုးတက်မှုတစုံတရာရအောင်မလုပ်နိုင်တဲ့အတွက်သမ္မတဗလာဒီမီယာပူတင်ကစိတ်ပျက်ပြီးအခုလိုတိုက်ခိုက်မှရမယ်ထင်လို့လှုပ်ခဲတာဖြစ်ကြောင်း Jake Sullivan ကပြောပါတယ်။ယူကရိန်းအနောက်ဖက်ပိုလန်နယ်စပ်နဲ့15မိုင်အကွာကယူကရိန်းရဲ့အကြီးဆုံးဆေးလက်ကျင်အခြေစိုက်စခန်းတစ်ခုကိုရုရှားကမစ်ဆိုင်းလ်တုံးနဲ့ပစ်ခတ်ခဲ့တဲ့အတွက်35ဦးသေဆုံးပြီး130ကျော်ဒဏ်ရာရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ယူကရိန်းကိုအကြောင်းမဲ့ဝင်ရောက်ကျူးကျော်မှုကိုရုရှားနိုင်ငံတလွှားနေရာအများပြားမှာတနင်္လာနေ့ကဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပြီးဒီဆန္ဒပြပွဲတွေမှာရဲအဖမ်းခံရသူကအခုချိန်ထိဆို900ကျော်နေပြီဖြစ်ပါတယ်။အမေရိကန်သမ္မတဟောင်းဘယ်ရစ်အိုဘားမားကသူဟာကိုဗစ် -19 အကူးစက်ခံရကြောင်းနဲ့သူ့ကျန်းမာရေးအခြေအနေကတော့ကောင်းမွန်ကြောင်းတနင်္ဂနွေနေ့မှာပြောပါတယ်။သမ္မတဂရိုဟောင်းမီရှယ်အိုဘားမားအတွက်ကိုဗစ်ပိုးဆန်းသက်ရမှာတော့မတွေ့ရကြောင်း Twitter ကနေရေးပါတယ်။အမေရိကန်နိုင်ငံမှာဒီရောဂါကူးစက်မှုကျဆင်းလာနေပေမဲ့နိုင်ငံသားတွေကိုဗစ်ကာကွယ်ဆေးထိုးဖို့လည်းတိုက်တွန်းပါတယ
်။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်ခင်ဗျာအတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေဖြစ်ကြတဲ့တိုနီပိုလော့ကနဲ့ဒါရက်စမစ်တို့ကဆောင်ရွက်ခဲ့ကြတာပါ VO ရဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249လိုင်းလ190အပြင် VO ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာပါ VO ကိုနားဆင်ခဲ့ကြတဲ့သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းတောကကင်ဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.